ပြင်ဆိုင်အောင်နမောတတ္တဘဂဝါတောแกแกชิปะกะซายาปัมมาทิฏฐิมันซวาติเมญจินดาเนตยะเมียนมาเปียนดีละเวเปียนเดตะเกติจายามากะพุทธะโลจาบวะตะหุมาตะเกติสาเตยาลกุตระเตยาทุเตยาโรเมกโกตะเกยะโลติโลเมญมาปุโลซาปุคคตุริยาติမိမိပန္တမှာမမဒိဋ္ဌိညာဥဆောင်ပြီးတော့အလုပ်လုပ်တတ်ရမယ်။မမဒိဋ္ဌိညာဆိုတဲ့နေရာမှာတေကမ္မတရမမဒိဋ္ဌိပိုင်းနဲ့ဝိပဿနာမမဒိဋ္ဌိပိုင်းဒီပိုင်းနှစ်ခုကအမှန်တမ်းအရေးကြီးတယ်။ကမ္မတရမမဒိဋ္ဌိစတာပြောခဲ့ပြီ။အရာအလုံးသည်ဖန်ဆင်းရှင်ကဖန်ဆင်းထားတဲ့အရာမဟုတ်ဘူး။တရဝတိုင်းတရဝတိုင်းဟာအတိတ်ဘဝသန္တရာကကိုလုတ်ခေတော်လုပ်ငန်းတွေကြောင့်ကံတရားတွေကြောင့်အဲ့ဒီလုပ်ငန်းတရားကံတရားတို့ရဲ့အကျိုးဆက်တွေကိုခံစားနေရတာပဲကိုလုပ်ခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံတွေကြောင့်အကောင့်ဆိုဤနှမျိုးကွေးပြားပြီးတော့ဖြစ်လာရတယ်လို့အရာအလုံးမှာကမ္မတရပမ္မဒိဋ္ဌိညာတခုလက်ခံထားဖို့လိုအပ်တယ်ပြီးမှတခါလောကရာတရားတွေကိုလို့ရှင်တဲ့ပုဂ္ဂိုလ်တယောက်ဒီကမ္မတရပမ္မဒိဋ္ဌိညာပြည့်စုံနဲ့မပြီးသေးဘူးဝိပဿနာမမဒိဋ္ဌိဆိုတာလည်းပဲမရှိမဖြစ်လိုအပ်တယ်အဲ့ဒါကိုလည်းပဲမဂ္ဂင်၈ပါးတည်းမှာမမဒိဋ္ဌိတစ်ခုတည်းနဲ့ပဲဘုရားကဟောသွားတာအကြေအပြန်သိရမှာကမိမိတို့ရရှိထားသောယုံနံဓမ္မသင်္ခါရသဘောတရားသမုဒိသစ္စာနေပင်မှာလူနဲ့ပြန်မှာတိစ္ဆန်စသည့်အပြင်ဘယ်လိုပဲကိုးပြတော်လည်းပဲအကောင်လုံးဟာခန္ဓာ၅ပါးယုံနံတရားတည်းပဲအဲ့ဒီရရှိထားတဲ့ယုံနံခန္ဓာမှန်သမျှသည်အမြဲတမ်းတည်မြဲခြင်းမရှိသည့်အတွက်ကြောင့်ဒါအနိစ္စသဘောပဲ။ပြီးမှတခါဖြစ်ရှင်ပြည့်ရှင်ဒီနှမျိုးဖြင့်အမြဲတာဝရနှိမ့်ဆက်ခံနေရတဲ့ဒုက္ခသဘောပဲ။သူ့သဘောကိုသူဆောင်နေတဲ့ကိုဖြစ်ရှင်တဲ့အတိုင်းမဖြစ်မလာဘူး။အစိုးမရအနတ္တပဲလို့ယုံနာဓမ္မသင်္ခါရသဘောတရားမှာအနိစ္စလက္ခဏာထင်လာဒုက္ခလက္ခဏာထင်လာအောင်အနတ္တလက္ခဏာထင်လာအောင်အဲ့ဒီလိုအမြင်အသိရှိလာတာမျိုးကိုဝိပဿနာမမဒိဋ္ဌိလို့ဒီဘက်ကလည်းအရေးကြီးတယ်ဒီတော့ဥစဉ်တို့တရားနာပရိသတ်ပေါင်းသူတော်ကောင်းတို့အနေနဲ့လောကရာတရားသူရရှိတဲ့ပုဂ္ဂိုလ်သည်တေမမဒိဋ္ဌိယကမ္မတရမမဒိဋ္ဌိညာပါမယ်နေဝိပဿနာမမဒိဋ္ဌိညာဒီနှစ်ခုပြည့်စုံလာလို့ရှိရင်နောက်ပိုင်းမှာလောကရာမမဒိဋ္ဌိစတာဖြစ်ပေါ်လာလိမ့်မယ်လောကရာမမဒိဋ္ဌိဆိုတာကတော့ဆိုင်ရေဒုက္ခအလုံးတို့ရဲ့ရှုံဉာဏ်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့တကယ်ကိုနိဗ္ဗာန်ကိုမှန်မှန်ကန်ကန်မျက်မှောက်ပြုနေတာသိတာသဘောတရားကိုလောကုတ္တရာပမ္မာဒိဋ္ဌိဒါကတော့ဝိပဿနာပမ္မာဒိဋ္ဌိကနေပြီးတော့နောက်တက်တဆင်ဖြစ်ပေါ်လာသောအတိအပွင့်ပဲဒါကြောင့်ဒီမဂ္ဂင်၈ပါးတည်းမှာပမ္မာဒိဋ္ဌိရလောကုတ္တရာတရားတူကိုဒီဘဝမှာတကယ်လိုခြင်းရင်အတိတ်ဘဝသန္တရာကကိုလုခေသကုသကံထောက်မှပေးလိုက်လို့ဒီဘဝမှာလည်းတိဟိပရိသန်တည်းနေတဲ့ပုဂ္ဂိုလ်ဖြစ်ဖို့အင်္ဂါရတစ်ချက်လိုတယ်ဒီဘဝမှာလည်းမိမိတို့သန္တာမှာတေကမ္မတရပမ္မာဒိဋ္ဌိညာဥသိပြီးတော့လွတ်တက်ရမယ်နေပါလေဝိပဿနာပမ္မာဒိဋ္ဌိညာဒီညာနှစ်ပါးပြည့်စုံပြီးတော့အထောက်လို့ရှိရဲ့နောက်ဆုံးလောကုတ္တရပမ္မာဒိဋ္ဌိဒါတွေအလုံးကိုသင်ကြုံပြီးတော့မဂ္ဂင်၈ပါးတည်းမှာဘုရားကပါလို့တော့ပမ္မာဒိဋ္ဌိမှန်ကန်စွာသိရမယ်ဆိုတာအဲ့ဒါပြောတာမိမိတို့ရရှိတဲ့ခန္ဓာ၅ပါးတို့ပုံမှန်လေးအနိစ္စဒုက္ခအနတ္တလက္ခဏာ၃ချက်ထဲအောင်သိမြင်ရမယ်။အဒီတဲအောင်နော်အဲ့ဒါဝိပဿနာသမ္မာဒိဋ္ဌိပိုင်း။ကဲသမ္မာဒိဋ္ဌိနဲ့ပတ်သက်ပြီးတော့အခြေခံဒီလောက်ပဲမှတ်တာကတရားကိုကောက်ရပညာဒီလောက်ပဲအာရုံပြုထား။နောက်တစ်ခါတပါးဆင်းရအောင်သမ္မာဒိဋ္ဌိပြီးတော့ပါ။သမ္မာသင်္ကပ္ပသမ္မာစတာမှန်မှန်ကန်ကန်ကောင်းကောင်းမွန်မွန်လို့တိတ်ပြရတယ်။သင်္ကပ္ပစတာကျန်စေတာကျန်စေတာနဲ့ပတ်သက်ပြီးတော့တက်ကောဝိတက်ကောသင်္ကပ္ပောပနောဟာယတုဇီဝိတ အဘိဓမ္မာကြာတည်နိုင်မယ်တက်ကဆိုတာလည်းအကျံစီဝိတက်ကဆိုတာလည်းအကျံစီသင်္ကပ္ပဆိုတာလည်းအကျံစီအကျံစီဟောတဲ့နေရာမှာတချို့မှာဝိတက်ကဆိုတဲ့ပုံတက်ကဆိုတဲ့ပုံတချို့နေရာမှာသင်္ကပ္ပမေကန်ရှိဘက်ကိုဟောတဲ့အခါမှာဝိတက်ဆိုတဲ့စကားလုံးနဲ့မသုံးပေနဲ့ဘာနဲ့သုံးတာတော့သင်္ကပ္ပနဲ့သုံးတာလေအဲ့ဒီသင်္ကပ္ပဆိုတဲ့စကားလုံးမှာဝါရ၃မျိုးခွေရမယ်သင်္ကပ္ပ၃မျိုးကိုသဘောပေါက်မယ်တဲ့နိက္ခမသင်္ကပ္ပဆိုတာ၃မျိုးနိခမသင်္ကပ္ပနောက်သင်္ကပ္ပတူကအပြာပါဒသင်္ကပ္ပနောက်တူကအာဝိညာသင်္ကပ္ပဒီမမဒိဋ္ဌိသမ္မာသင်္ကပ္ပစသောမေကင်ရှိပါတိမှာဒုတိယမြောက်သမ္မာသင်္ကပ္ပအယဘယ်လိုသင်္ကပ္ပကိုပြောတာလဲတိနိခမသင်္ကပ္ပဖြစ်နေရမယ်နှစ်အပြာပါဒသင်္ကပ္ပသုံးအာဝိညာသင်္ကပ္ပပါဠိလိုပြောတာညာမာလိုတိပ္ပရှင်းရမယ်ဆိုရင်နိခမသင်္ကပ္ပဆိုတာကဒီအာယုံ၅ပါးကာမဂုဏ်တရားဖက်ကိုမလိုက်စားပင်နဲ့အဲ့ဒီအာယုငါးပါးကာမဂုဏ်တရားတို့မှထွက်မြောက်ဖို့အတွက်ကြံစည်နေတာကိုဘာလို့ခေါ်လဲနိက္ခမသင်္ကပ္ပနိက္ခမထွက်မြောက်တာဟုတ်လားအာယုငါးပါးကာမဂုဏ်တရားဆိုတဲ့ဇင်ခံမှုလမ်းဆိုင်ဖက်တို့မလိုက်စားပင်နဲ့အဲ့ဒီအာယုငါးပါးကာမဂုဏ်တရားလမ်းကြောင်းမှာဖယ်ပြီးတော့သူတို့ကောင်းအကျင့်ကိုကျင့်မယ်ဆိုတဲ့ပုံစံမျိုးနဲ့ထွက်မြောက်မယ်ဆိုတဲ့ကြံစည်နေတာကိုဘာလို့ခေါ်လဲနိက္ခမသင်္ကပ္ပတကယ်လောကုတ္တရာတရားထိကိုလိုချင်တဲ့ပုဂ္ဂိုလ်မှာမမသင်္ကပ္ပတိမှာနံပါတ်၁မမသင်္ကပ္ပတိနိက္ခမသင်္ကပ္ပအာယုငါးပါးကာမဂုဏ်တရားဖက်မှာပြုံမွေးခြင်းစိတ်တိုင်းလေးကိုအသာလေးခောက်ထားပြပရအဲ့ဒီအာယုငါးပါးကာမဂုဏ်တရားတို့မြင်ကင်းရာဖြစ်သောထွက်မြောက်ရာဖြစ်သောနေရာမှာသာပါလဲကြံစည်မှုတွေးတုံမှုကိုဘာလို့ခေါ်တော့နိက္ခမသင်္ကပ္ပလို့ခေါ်တယ်တရားတူကိုလိုရှင်တဲ့ပုဂ္ဂိုလ်တရားနှလုံးသားထဲမှာအကျံစေတီသမ္မာသင်္ကပ္ပဖြစ်ရမယ်ဆိုတာကိုပြောတာနိက္ခမသင်္ကပ္ပအာယံငါးပါးကာမဂုဏ်တရားဘက်ကိုတကယ်ကိုအဲ့ဒီဘက်မှာပဲကြံစေနေတဲ့အကျံမျိုးကိုကဲကွာအောင်အဲ့ဒီမှာထွက်မြောက်အောင်လမ်းကြောင်းကိုတားလျင်ကြံစေတွေးတုံပြီးတော့နေပါဒါနိက္ခမသင်္ကပ္ပနိက္ခမသင်္ကပ္ပတူဖြစ်အောင်လည်းပြီးပြီလားဆိုတော့မဟုတ်ဘူးအပြာပါဒသင်္ကပ္ပဖြစ်ဖို့လေလိုအပ်တယ်ဘုရားကနော်ဒီသမ္မာသင်္ကပ္ပကိုသုံးမျိုးခွဲထားတယ်နိက္ခမသင်္ကပ္ပပြောပြီးပြီဒုတိယပါလဲအပြာပါဒသင်္ကပ္ပအပြာပါဒစကားတို့အဘိဇ္ဇာပြာပါတော့မိစ္ဆန်ဒိဋ္ဌိဟုတ်လားမနောတုစရသုံးပါးကိုသဘောပေါက်လို့ရှိရင်တေနီယမအတိတ်ပြီးရှင်းလို့ရတယ်နော်အဘိဓမ္မာဖြစ်မှုတဲ့ပုဂ္ဂိုလ်တွေကသိပါပြီအဘိဇ္ဇာပြာပါဒမိစ္ဆန်ဒိဋ္ဌိမှာပြာပါဒစတာတရားကောင်းရင်ပါလေဒေါသအပြာပါဒစတာဒေါသမရှိဘူးဒေါသမရှိရင်ပါတော့မေတ္တာပဲဟုတ်လားအပြာပါဒဆိုတာနဲ့အဒေါသဆိုတာအတူတူပဲတရားကောင်းရင်ဟုတ်လားဒေါသဆိုတာနဲ့ပြာပါဒဒီပါဠိဝါဒမှာပြာပါဒဒေါသဆိုတာအမျက်ထွက်မှုစိတ်ဆုံးမှုဒေါသတေယောကောင်းရတယ်။အပြာပါဒအာဒောသစတာကတေယောကောင်းရင်အာဒောသမေတ္တာပဲ။ဒီတော့အပြာပါဒသင်္ကပ္ပစတာကတခြားကိုပြောတာမဟုတ်ဘူး။တခြားပုဂ္ဂိုလ်များတတဝါများမပြည့်စည်စေရန်ချမ်းသာစေလိုသောမေတ္တာအခြေခံသောကြံစည်မှုကိုအပြာပါဒသင်္ကပ္ပလို့ခေါ်တယ်။တတဝါတို့ကိုကြီးပွားစေလိုတဲ့မေတ္တာအခြေခံသောကြံစည်တွေ့တုံမှုကိုဘာလို့ခေါ်နော်။အပြာပါဒသင်္ကပ္ပတချို့ပုဂ္ဂိုလ်တွေကကိုယ့်ဟာကိုအေးအေးဆေးဆေးနေတယ်လို့ထင်တာဒါမဲ့သူများကပါလဲပျက်စီစေလို့သောဗျာပါဒအကျံစီမျိုးမိစ္ဆာဒိဋ္ဌိအကျံစီမျိုးတို့နော်မနောကံအကုသိုလ်ဒုစရိုက်အကျံစီမျိုးတွေရှိကြတယ်လောကုတ္တရာတရားတွေတကယ်လိုချင်သောပုဂ္ဂိုလ်တရားမန္တရာကထွဲ့ညာထွဲ့မြောက်ရထွဲ့မြောက်ခြင်းဟောမြတ်သောနိဗ္ဗာန်ရှမ်းသာကိုတကယ်လိုချင်သောပုဂ္ဂိုလ်ရဲ့နှလုံးသားထဲမှာတွေးတူကြံစီနေတဲ့အကျံစီမျိုးသည်နိက္ခမသင်္ကပ္ပအပြင်ဘာသင်္ကပ္ပဖြစ်ရမှာနော်အပြာပါဒသင်္ကပ္ပအပြာပါဒသင်္ကပ္ပဆိုတာပရဝါရင်ကိုမပြည့်စည်စေဖို့ကြီးပွားစေဖို့ရှမ်းသာစေဖို့ဆိုတဲ့အဲ့ဒီအလိုဆန္ဒဖြင့်မေတ္တာကိုအခြေခံသောကြံစည်မှုမျိုးကိုဘာသင်္ကပ္ပလို့ခေါ်နော်အပြာပါဒသင်္ကပ္ပဒါတွေကိုဘုရားရှင်ကမကန်စွာကြံစည်ခြင်းလို့သမ္မာသင်္ကပ္ပထိမှထေရတာသမ္မာသင်္ကပ္ပအလုံးပဲမျိုးရှိသွားပြီနော်နှမျိုးရှိသွားပြီတေနိက္ခမသင်္ကပ္ပနှစ်ပါလဲအပြာပါဒသင်္ကပ္ပ3အဝိဟိတသင်္ကပ္ပစတာတမျိုးရှိတယ်အဝိဟိတသင်္ကပ္ပနော်ဒါကတော့ဥစဉ်ခက်စိတ်အနေနဲ့ရှင်းလင်းရှင်းထိဖို့အရှင်မရလိုက်လို့စောက်တဲ့မှာအရှင်လူပြီးတော့လောရတာနော်အိန္ဒိယကပြန်လာပြီးမှတအပြေတော့စောက်စီစဉ်ရတဲ့ကိစ္စတွေဒါတော့အပြာပါဒသင်္ကပ္ပပြီးသွားပြီအဝိဟိတသင်္ကပ္ပဝိဟိတဆိုတာကညှင်းပန်းတာနှိမ့်ဆက်တာအဝိဟိတဆိုတာကမညှင်းပန်းမနှိမ့်ဆက်ဘူးဒါတော့ညံပန်နှိမ့်ဆက်တဲ့ပုဂ္ဂိုလ်ရဲ့ပန္နာမှာလဲဒေါသပဲ မငင်းပါမနစ်ဆက်ဘူးဆိုတာတရားဝါကိုပနာလို့ပနာတဲ့စာမလဲကရုဏာသတိထားမယ်အပြာပါဒပင်ကပ္ပစာမေတ္တာကိုအရှိခံသောကြံစည်မှုလို့ခေါ်တယ်အဝိညာပင်ကပ္ပစာကကရုဏာကိုအရှိခံသောကြံစည်မှုဒီတိုင်းပြောတဏှာရောက်နေသောတရားဝါတွေကိုမြင်လိုက်တဲ့အခါကာလမှာဟုတ်လားမပြည့်စုံသောဒုက္ခရောက်နေသောပုဂ္ဂိုလ်ကိုမြင်လိုက်တဲ့အခါမှာအထင်သေးမှုအမြင်သေးမှုဆိုတဲ့ပုံစံမဖြစ်ပေနဲ့ပနာရှင်ဆိုတဲ့ကရုဏာနဲ့ဟုတ်လားဒီပုဂ္ဂိုလ်ကြီးအဲ့ဒီဒုက္ခလောကရာမှာလွတ်မြောက်သွားရင်ဘယ်ကောင်းမှာလဲဆင်းရဲမွေးတည်နေတဲ့နိုင်ငံမှာလူဖြစ်ရတဲ့ပုဂ္ဂိုလ်တွေဟာချမ်းသာတဲ့နိုင်ငံဖြစ်သွားရင်ဘယ်ကောင်းမှာလဲကရုဏာပွားပြီးတော့ကြံစည်လိုက်တာအဲ့ဒါပါလေအဝိဟိတသင်္ကပ္ပဟုတ်လားကိုယ်နိုင်ငံလှအယုလိုက်အဝိဟိတသင်္ကပ္ပဖြစ်ဖို့အတွက်ဒါပဲအဓိကအဲ့တော့ဘုရားရှင်ကပြစ်စုမှအကျိုးစီးပွားသံသရာအကျိုးစီးပွားတကယ်တို့တက်ကြည့်ပါစေရှင်ကိုယ်တွယ်လည်းပဲတန်တာကလွတ်ရောက်လိုက်ကြကွန်မြတ်သောကျင့်ဝတ်ပฏิပတ်ကိုကျင့်ကြံကြိုးကအားထုတ်လို့သောပုဂ္ဂိုလ်ရဲ့တန်တာမှာမဲ့ကန်ရှိပါလမ်းကြောင်းကသွားမေနေရာမှာဒုတိယမဲ့ကန်ဒီတမ္မာသင်္ကပ္ပစတာတခြားကိုပြောတာမဟုတ်ဘူးတမ္မာသင်္ကပ္ပနေရာဗုဒ္ဓ၏အလိုကြပင်မျိုးသဘောပေါက်မှာတော့သုံးမျိုးတေဒိက္ခမသင်္ကပ္ပအာယုံ၅ပါးကာမဂုဏ်တရားဖဲ့သို့မလေးစားဝေနဲ့အဲ့ဒီအာယုံ၅ပါးကာမဂုဏ်တရားတို့မှာထွက်မြောက်ရာလမ်းကြောင်းကိုသာရှာဖွေတွေ့တော့ကြံစည်နေတာကိုနိခမ္မသင်္ကပ္ပပဏဝတိကိုပျက်စီးစေလိုသောဆန္ဒမရှိဝေနဲ့တကယ်ကြီးပွားတိုးတက်စေလိုသောမေတ္တာအရှိခံသောကြံစည်မှုမျိုးကိုအပြပါဒသင်္ကပ္ပပဏဝတိကိုဆင်းရဲလောကနဲ့ဒုက္ခရောက်နေသောနေရာမှာလွတ်မြောက်စေလိုသောကရုဏာဖြင့်ကြံစည်တွေ့တော်မူကဘာလို့ခေါ်နော်အဝိဟိတသင်္ကပ္ပဒီသံခုကိုမြတ်စွာဘုရားကမဲ့ကန်ရှိပါတယ်မှာပါအနေနဲ့ဟောတာနော်မာမာသင်္ကပ္ပတစ်ချက်တည်းနဲ့ဟောတယ်သောပါပြီနော်ကဲအဲ့တော့သန္တရာကလွတ်မြောက်ဖို့အတွက်မဲ့ကန်ရှိပါအကျင့်ကိုကျင့်ရမယ်ဆိုတာနှလုံးသားထဲမှာဘာတွေပြုတ်ပြန်ယူရမှာလဲဆိုတာဒီမှာပြန်မှန်ကန်သောကြံစည်ခြင်းဆိုဘာမှမသိဖြစ်နေမှာဆိုလို့အခုတော့မာမာဒိဋ္ဌိယသုံးမျိုးသောပေါက်ခဲ့ပြီမာမာသင်္ကပ္ပကလည်းပါလေသောမျိုးသောပါခဲ့ပြီနောက်တခါပြေသွားမှာပါမဝါစာပါမမမကံကံဝါစာပါနော်ပြောဆိုတာမမဝါစာဆိုတဲ့စကားလုံးဟာဒီတိုင်းအဘိဓမ္မာညာကွန့်မြူပြီးတော့မိမောင်းထုတ်ပြီးတော့ကြည်လိုက်အဘိဓမ္မာညာကွန့်မြူပြီးတော့ကြည်လိုက်တဲ့အခါမှာဥစဉ်တော့ပြိတ္တတဲ့သောပေါက်ခဲ့တာကဒုစရိုက်စေပါထဲမှာကာယဒုစရိုက်၃ပါဝစီတုစရိုင်း၄ပါးမနောတုစရိုင်း၃ပါးကာယတုစရိုင်း၃ပါးဆိုတာကပါဏာတိပါဒအာရိဏဒကာမိတုမိစ္ဆာစာရဝစီတုစရိုင်း၄ပါးဆိုတာကမုသာဝါဒပိသုနာဝါစာပရုသဝါစာမံပပလာပမနောတုစရိုင်း၃ပါးဆိုတာကအဘိဇာပြာပါဒမိစ္ဆာဒိဋ္ဌိအခုမဂ္ဂင်ရှိပါတဲ့မှာမြတ်စွာဘုရားကလောကုတ္တရာတရားတိကိုတကယ်လိုချင်သောမန္တရာကလွတ်ရောက်တော့ကြောင့်ကောင်းမြတ်သောကျင့်ဝတ်ပฏิဝတ်တကယ်ကြံ့ကြံ့ကြိုးကိုအားထုတ်လို့သောပုဂ္ဂိုလ်တယောက်ဒီနံပါတ်3မဂ္ဂင်တင်တဲ့ဘုရားကပါမာမာဝါစာလို့ပြောထားတာကတခြားကိုပြောတာမဟုတ်ဘူးဝစီတုစရိုက်၄မျိုးမှာလွတ်အောင်ပြောပါဆိုပါဘဝနှစ်ခုမှာကိုယ်နှုတ်ကထွက်ပေါ်လာသောစကလုံးတိုင်းစကလုံးတိုင်းဒီတေမူတာဝါဒအငွေသင်မပါတဲ့စကလုံးမျိုးဖြစ်ပါစေနေပိသုဏဝါစာအငွေအသက်မပါသောစကလုံးမျိုးဖြစ်ပါစေ။၃ပရုသဝါစာအငွေအသက်မပါသောစကလုံးများဖြစ်ပါစေ။၄မံဖပလာပအငွေအသက်မပါသောစကလုံးမျိုးဖြစ်ပါစေ။ဒါတော့ဆိုရင်အဘိဓမ္မာလေ့လာမှုဖြစ်တဲ့ပုဂ္ဂိုလ်တွေကသောပေါက်သွားတယ်။လုံးဝမလေ့လာတဲ့ပုဂ္ဂိုလ်အတွက်ညာမှာပြန်ပြီးတော့ပြောရမယ်ဆိုရင်မူတာဝါဒစာသူတစ်ပါးကိုလိန်ညာတာပြောဆိုတာဒါမူတာဝါဒပိသုဏဝါစာစာကညင်ညွတ်နေသောပြိတ္တကိုညင်ညွတ်မှုပြန့်ပြောက်အောင်ကုန်းချုပ်တဲ့စကလုံးကုန်းတိုက်တဲ့စကလုံးကိုပိသုဏဝါစာလို့ခေါ်တယ်။ပရုသဝါစာစာလူတစ်ဖက်သားနားမခံတာအောင်ကြံကြံတန်တန်ဆဲဆိုပြီးတော့ပြောဆိုတဲ့စကလုံးကိုပရုသဝါစာလို့ပြောတယ်။တမ္ပပလဘစာဘာမှအကြောင်းကျိုးမရှိလျို့ပောက်တက်ကရအနှစ်သာရမရှိတဲ့စကားမျိုးပြောဆိုတာကဘာလို့ခေါ်လဲ။တမ္ပပလဘလို့ခေါ်တယ်။အဲ့တော့မြတ်စွာဘုရားကမဲ့ကန်ရှိပါထင်မှာပမာဝါစာဆိုတဲ့မဲ့ကန်တခုတွေကိုဟောတဲ့နေရာမှာရွေရှက်၄မျိုးပါတယ်။ယဟန်တို့ပန္တရာကလွတ်ရောက်လိုက်ကြောင်းကောင်းမြတ်သောကျင့်ဝတ်ပฏิပါနိဗ္ဗာန်ဘက်ဖို့တကယ်လို့ရှင်ကိလေသာအလုံးညှင်းအေးစေရှင်လို့ရှိတဲ့ကိုပြောတဲ့စကားဟာသူတစ်ပါးကိုလိန်ညာတဲ့မူတာဝါဒအငွေသက်မပါသောမှန်ကန်သောစကားမျိုးကိုသာပြောပါတစ်ချက်နှစ်ပိသုဏဝါစာကိုနှုတ်ကထွက်ပေါ်လာသောစကားသည်ညင်ညွတ်ရေးကို ရှေ့ရှုသောစကလုံးမျိုးသာဖြစ်ပါစေ။ပိဒုနာဝါစာဆိုတဲ့ဟိုတစ်မျိုးဒီတစ်မျိုးကုန်းချို့တဲ့ပါလေ။ကတုံးကြိုက်ကြိုက်ရိုက်တဲ့စကလုံးမျိုးကိုဘယ်တော့မှမပြောဆိုပါနဲ့။နောက်ကရုဏဝါစာပန္နာကလွံ့ရောင်တဲ့ကြောင့်ကောင်းမြတ်သောနိဗ္ဗာန်ဒုက္ခတတ်ကိုတကင်းလိုချင်တဲ့ပုဂ္ဂိုလ်တယောက်ဒီပရုဏဝါစာအငွေသက်မပါသောဝါယုံညံ့ကြံ့ကြုတ်တဲ့လွှတ်သောပမာကြံ့တမ်းတဲ့ပရုဏဝါစာသဘောတက်ရောက်သောစကားမျိုးကိုဘယ်တော့မှမပြောမိမ့်ပါစေနဲ့အမတန်နှုတ်ညံ့ပိုင်ဝေသောစကားမျိုးကိုသာပြောဆိုပါလေမှန်ပါပလားပါကိုနှုတ်ကထွက်ပေါ်လာသောစကားသည်အကြောင်းအကျိုးစီလျောသောဆက်ဆံသောအကျိုးရှိသောစကားမျိုးကိုသာပြောပါအနတ္တပန်ဟိတအကျိုးမရှိသောစကားမျိုးကိုဘယ်လိုမနေနဲ့မှာပါလဲမပြောမိပါစေနဲ့အဲ့ဒီလေးမျိုးကိုအလုံးသင်ကြုံပြီးမှဘုရားရှင်ကမဂ္ဂင်ရှိပါထင်မှာပါလားမာမာဝါစာဒီတင်ကနေဟုတ်ဒါကြောင့်မာမာဝါစာကိုမြန်မာပြန်ရင်မာမာဝါစာအရိယမက်စကန်တကယ်တန့်လန့်လို့သောပုဂ္ဂိုလ်တရားသည်မာမာဝါစာကိုနှုတ်ကထွက်ပေါ်လာသောစကားသည်လင်ညာမှုမူတာဝါဒအငွေတဲ့ကံပါစေ။ကုံချိုးတဲ့ညဉ့်ညွတ်မှုကိုပြပြစေတတ်တဲ့ပိတုနာဝါစာအငွေတဲ့ကင်းသောစကားမျိုးဖြစ်ပါစေ။သုံးယုံဉဏ်ကြံ့ကြုတ်တဲ့ပရုဒ္ဒဝါစာအငွေတဲ့ကင်းသောစကားမျိုးဖြစ်ပါစေ။လေးမံဖပလပစပသိင်စပပြင်းကဲ့သို့အနှိတ်သာရမရှိအကြောင်းအကျိုးဘာမှဆက်ဆံမှုမရှိသောစကားမျိုးမဖြစ်ပါစေနဲ့အကြောင်းအကျိုးဆက်ဆံသောစကားမျိုးသာဖြစ်ပါစေဒါရီအာလုံးကိုသင်ကြုံပြီးမှမဂ္ဂင်၈ပါးအထင်းမှမြတ်စွာဘုရားကမာမာဝါစာလို့ခေါ်တာစကလုံးအတူကတစ်ခုနဲ့ရှုံးပြီးတော့ပြောရမယ်ဆိုလို့ရှိရင်ကိုပြောတဲ့စကားဒီဝဇီဒုစရိုက်၄ပါးအငွေတဲ့ကမ်းပါစေလို့ပြောတာနော်ဝဇီဒုစရိုက်၄ပါးအငွေတဲ့ကင်းရန်ကိုနှုတ်ကထွက်ပေါ်လာသောစကလုံးဒီဘာဖြစ်တာနော်မမဝါစာဖြစ်တယ်။ကဲအာလုံးမဲ့ကံဘယ်နှပါရှိသွားပြီနော်။ပေါင်းပါနောက်တစ်ချက်သွားရအောင်။မမကမ္မန္တာ။မမကမ္မန္တာဒါတွေကဥစဉ်ဒီမှာသာပြောနော်။တကယ်ကဝိရတိစေတသိက်သုံးပါးသဘောပေါက်ရင်သဘောပေါက်တယ်လို့ပြောလိုက်ရတာအပြီးဒီမှာသင်ပြီးသားပုဂ္ဂိုလ်ကလွယ်လေးလေးပဲနော်။ပေါ်မှာဝိတိစေပြမမဝါစာမမန္တာမမဇီဝစတာပါလေ။စေတ50ပါးနဲ့ဝိတိစေတသုံးပါးမပါဘူးလား။ပါတယ်အဲ့ဒါနဲ့ရှင်းလိုက်ရင်ဒါပြီးသွားဝိတိမမကလောကီဝိရတိလောကုတ္တရာဝိတိထပ်ပြီးခွဲရုံပဲ။ဒါမဲ့အပြီးဒီမှာအဲ့ဒီဘက်မသွားတော့ဘူးဒီဘက်လမ်းကပြသွားလိုက်မယ်เนาะအဲ့တော့ပမ္မာကမ္မန္တဆိုတာဒုစရိုက်၄ပါးထဲမှာပမ္မာဝါစာသည်ဝစီဒုစရိုက်နဲ့ဆိုင်တယ်ပမ္မာကမ္မန္တသည်ကာယဒုစရိုက်နဲ့ဆိုင်တယ်ကာယဒုစရိုက်၃ပါးအလုံးသိတယ်သူများဘက်ကတိုက်ရှင်ပါဏာတိပါဒသူများဥစ္စာခိုးယူခြင်းအရိဏတာသူများဤပါမရတွေကိုကျူးလွန်ဆိုကားခြင်းကာမေသူမိစ္ဆာစာဟာအဲ့ဒီ၃ပါးသည်ခန္ဓာကိုယ်ဖြင့်ကျူးလွန်တဲ့ဒုစရိုက်မျိုးစွာဖြစ်သည့်အတွက်ကြောင့်သူကိုကာယဒုစရိုက်၃ပါးလို့ခေါ်တယ်။အခုသမ္မာကမ္မတမှန်စွာပြုလုပ်တယ်ဆိုတဲ့နေရာမှာအကျဉ်းချုပ်ပြောရပြီးဟေ့ဆိုရင်ကိုယ်လောက်ဆောင်တယ်များအမှုကိစ္စအထင်းမှာသူများဘက်ကိုပတ်မှုဆိုတဲ့ကာယဒုစရိုက်ကိုကဲပါစေ။တချို့ကအသက်ရှင်ဖို့အတွက်အလုတ်လုပ်တဲ့နေရာမှာဟုတ်လားသူများတက်ကိုပတ်ပြီးလုပ်နေကြပုံကိုယ်တွေဟုတ်လားအဲ့ဒါမျိုးတွေရှိတယ်သူများဥစ္စာခိုးပြီးတော့လှုပ်ဆောင်နေရတဲ့အလုပ်တွေရှိတယ်နော်အဲ့ဒီလိုပဲကာမေသူမိစ္ဆာဆိုတာအမှုနဲ့နော်ဒီလိုလုပ်နေကြတာတွေရှိတယ်ဒါတော့အရိယမေဖို့စခန်းတကယ်တက်မှန်လို့သောပုံကိုယ်ရဲ့အတွက်သူများအသက်ကိုပတ်ရှင်းဆိုတဲ့ပုံနဲ့ပတ်သက်ပြီးတော့ကိုယ်တိုင်းနဲ့မပတ်ပါနဲ့ပတ်တဲ့ပုံကိုယ်တွေကိုလည်းအာမပေးပါနဲ့ပန်းနေတဲ့ပုဂ္ဂိုလ်ကိုလည်းပဲကြည့်ပြီးတော့ပါလဲဝမ်းမြောက်ဝမ်းသာမဖြစ်မိပါစေနဲ့ပါဏာတိပါဒာနဲ့ပတ်သက်ပြီးတော့เนาะအဋိဏ္ဍာန်နဲ့ပတ်သက်ပြီးတော့လည်းကိုယ်တိုင်လည်းမခိုးယူပါနဲ့ခိုးယူနေတဲ့ပုဂ္ဂိုလ်ကိုလည်းနောက်ကအာမပေးပါနဲ့ခိုးနေတဲ့ပုဂ္ဂိုလ်ကိုကြည့်ပြီးတော့လည်းဝမ်းမြောက်ဝမ်းသာမဖြစ်မိပါစေနဲ့เนาะသမ္မာကမ္မရမှာအသေးစိတ်ပြီးတော့တခါကာမေသူမိစ္ဆာစရာကံနဲ့ပတ်သက်ပြီးတော့အသက်ရှင်အလုံးမွေးနေတဲ့ပုဂ္ဂိုလ်တွေเนาะဒါမျိုးတွေလည်းပဲတော်တော်များများနိုင်ငံတကာမှာရှိတယ်အဲ့ဒီကံမေသူမိစ္ဆာစာရကံနဲ့ပတ်သက်ပြီးတော့လေကိုယ်တိုင်လည်းမကျူးလွန်မိပါစေနဲ့အဲ့ဒီကံမေသူမိစ္ဆာကျူးလွန်နေသောပုဂ္ဂိုလ်တွေကိုလည်းပဲအာမပေးပါနဲ့ကျူးလွန်နေသောပုဂ္ဂိုလ်ကြည့်ပြီးတော့လေပါလေဝမ်းမမြောက်မိပါစေနဲ့ကာယဒုစရိုက်၃ပါးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကမာမာကမ္မဒမာမာကံကံပြုလုပ်ပါစတာကိုယ်လည်းအလုတ်သည်ပါဏာတိပါဒအမှုနဲ့လည်းမပတ်သက်ပါနဲ့အရိဏာမှုနဲ့လည်းမပတ်သက်ပါစေနဲ့ကာမေသူမိစ္ဆာစာရအမှုနဲ့လည်းပဲ ကိုရစိတ်ပါပါတခုမှမပတ်သက်ပါစေနဲ့လောကုတ္တရာတရားဒီကိုတကယ်လို့ရှင်သောပုဂ္ဂိုလ်မှန်ရင်ကာယဒုစရိုက်ပုံပေါ်အငွေတဲ့ကင်အောင်အလုပ်လုပ်ပါဒါကိုဘာလို့ခေါ်တော့ဗာမကမ္မန္တာသောပါပြီနော်နောက်တစ်ပိတ်သွားမယ်ဘာလာမတော့မာမအာဇီဝမာမဆိုတာကမှန်မှန်ကန်ကန်ကောင်းကောင်းမွန်းမွန်းအာဇီဝစတာပါလေအသက်မွေးမှုဘဝတခုအသက်ရှင်နေကြတယ်အသက်မွေးလမ်းကြောင်းရှောင်းလိုက်တဲ့နေရာမှာမှန်မှကောင်းကောင်းမှန်မှအသက်မွေးခြင်းမှုဖြစ်ပါစေဆိုတာကဒီကြတော့ကာယဒုစရိုက်ရောဝစီဒုစရိုက်ရောနှမျိုးလုံးနဲ့ဆိုင်လာတယ်เนาะပြန်ပြောမယ်တမဝါစာတိဝစီဒုစရိုက်နဲ့ဆိုင်တယ်မှန်မှကမ္မန္တကတော့ကာယဒုစရိုက်နဲ့ဆိုင်တယ်မှန်မှအာဇီဝကြတော့ကာယဒုစရိုက်ရောဝစီဒုစရိုက်ရောစုစုပေါင်းအသေးစိတ်စဉ်ခုနှမျိုးလုံးနဲ့ဆိုင်တယ်အဲ့တော့မှန်မှအာဇီဝအသက်မွေးမှုဘဝတခုမိသားစုအသက်ရှင်ဖို့အတွက်အသက်မွေးဝမ်းကြောင်းစီးပွားရှာဖွေတဲ့နေရာမှာကာယဒုစရိုက်၃ပါးနဲ့ဆိုင်သောအသက်မွေးမှုလမ်းကြောင်းကိုမရောက်မိပါစေနဲ့ဝစီဒုစရိုက်၄မျိုးတခုခုနဲ့ဆိုင်သောအသက်မွေးလမ်းကြောင်းပေါ်ကိုလည်းမရောက်မိပါစေနဲ့အဲ့ဒီလမ်းကြောင်းပေါ်ရောက်တဲ့ပုဂ္ဂိုလ်ဟာလည်းပဲတရားအထုတ်လို့မရပါဘူးတဲ့နော်ဘုရားရှင်ကမဲ့ကန်လမ်းကြောင်းကိုမတိမ်မဆုံးရှောက်လန်းဖို့အတွက်ပြောနေတာအဲ့တော့ပါမအာဇီဝကိုအသက်ဆိုင်ပြရမယ်ဆိုအလုံးပဲ၄မျိုးဖြစ်လာမှာခဏမျိုးဖြစ်မှာဟာလားမိမိရဲ့အသက်မွေးမှုသည်သူများအသက်ကိုပိုက်ဖြတ်ခြင်းဆိုတဲ့ပါဏာတိပါဒလုံငန်းဖြင့်အသက်မွေးမှုဖြစ်ပါစေနဲ့လို့ပြောတာဒါလို့ဆိုသောပေါ့တဲ့တငါလုံငန်းစသည်ပေါ့နော်ပြီးမှတခါအရိဏတံသူများဥစ္စာကိုခိုးပြီးတော့အသက်ရှင်နေရတော့အသက်မွေးမှုလမ်းကြောင်းပေါ်မှာလေမချောင်းလန့်မိပါစေနဲ့ပြီးမှတခါကာမေသူမိစ္ဆာစရာမကောင်းသောအကျင့်တွေနဲ့ကျင့်ပြီးတော့စီးပွားရှာနေတဲ့ဟာတွေရှိသေးတယ်နော်အဲ့ဒီကာမေသူမိစ္ဆာစာရအကျင့်တွေနဲ့ပတ်သက်ပြီးတော့လည်းပဲစီဝါချာမှုအသက်မွေးမှုလမ်းကြောင်းပေါ်မလျှောက်မိပါစေနဲ့။ကာယဒုစရိုက်၃ပါးကင်းပါစေလို့ပြောတာကိုယ့်ရဲ့အသက်မွေးမှုသည်။နောက်မူတာဝါဒပိသနာဝါစာဖရုတာဝါစာသံဘပလပါစေဝစီဒုစရိုက်နဲ့ပတ်သက်ပြီးတော့လည်းပဲကိုယ့်ရဲ့ဘဝတခုရှင်သန်ဖို့အတွက်အသက်မွေးနေတဲ့လုပ်ငန်းမျိုးမှာသူတစ်ပါးကိုလိန်ညာပြီးမှစီဝါချာနေရတဲ့လုပ်ငန်းမျိုးလေးမဖြစ်ပါစေနဲ့။နော်ဒါမူတာဝါဒငွေသင်ကင်းဖို့ပြိမာတခါကိုလုံငါအဆိုင်ပြို့ဖို့အတွက်ညင်ညွတ်နေသောပြိတ္တကိုဟိုဘက်လူစီမတမျိုးဒီဘက်လူစံကတုံးကတိုက်လှုပ်ပြီးတော့အဲ့ဒီလိုဂုံးချိုတဲ့စကားမျိုးကိုပြောပြီးတော့စီးပွားရှာနေတာတွေရှိသေးတယ်အလုတ်ကန်ရှာတာတွေနော်အဲ့ဒီလိုလည်းပဲပါလေပြိသူနာဝါစာအငွေအသက်ပါသောအသက်မွေးမှုလည်းပဲပေသောအခါမှာမဖြစ်မိပါစေနဲ့နောက်တခါဖရုဒဝါစာအဲ့ဒီလိုအသက်မွေးတဲ့နေရာမှာတကိ့ကိုကြမ်းကြမ်းတန်းတန်းပါလေပရိသတ်တွေကိုဆက်ဆံပြီးမှစီးပွားချာနေတဲ့ပုံကိုယ်တွေလေးရှိသေးတယ်နော်အဲ့ဒီလိုလူတစ်ပါးသားမကြောက်ကြောက်ချင်းချောက်ပြီးတော့ဆဲဆိုပြီးတော့စီးပွားချာနေတဲ့ပုံကိုယ်တွေနော်အဲ့ဒီလိုဖရုတာဝါစာသဘောမျိုးနဲ့အသက်မွေးနေတဲ့လူတန်းစားမျိုးလေးမဖြစ်မိပါစေနဲ့နာမမပလာပါစီးပွားချာနေတဲ့ငယ်တာမှာလုံငန်းခိုင်ကအဆိုင်ပြေဖို့အတွက်အကြောင်းကျိုးမစီလျော်မင်းနဲ့ပေါက်တက်ကရစကားတွေကိုပြောပြီးတော့နော်ဒီပုံကိုယ်လေးနဲ့ဒီလိုပေါင်းရင်ရတာပဲဆိုတဲ့ပုံစံမျိုးနဲ့ကိုကလည်းအကြောင်းကျိုးဘာတစ်ခုမှမဆက်ဆက်တဲ့စပရင်းကဲသို့အနှိမ့်သာရာမရှိတဲ့စကားမျိုးကိုပြောဆိုပြီးတော့ဒီလိုလည်းပဲပရိသတ်ကြိုက်လိုက်ပြီးတော့စကားမပြောမိပါစေနဲ့ဒါကဘုန်းကြီးတွေပို့ပြီးတော့သတိပေးထားတာဟုတ်လားဘာစလဲတရားဟောပြီဆိုလို့ရှိရင်ဖခင်ဟောတဲ့တရားကတမတ်သားတော့မပါဘူးကြံတဲ့ဟုတ်လားသုံးမတ်သားကအပြင်းလမ်းပေးကစကလုံးတွေနဲ့ပဲအရှင်ဖြုံးသွားကြတယ်အဲအဲ့ဒါတွေဟာပါဖြစ်တာတော့စပသိင်စပရင်ကတော့အနှိမ့်သာရာမရှိတဲ့တန်မပလာပါဝါစာသဘောတက်ရောက်တာတရားဟောခြင်းမျိုးလို့ဆိုတယ်နော်ဒါတွေကဘုန်းကြီးတွေကိုသတိပေးထားတာဒါပဲမဲ့အခုကဲဥစဉ်တော့ပြိသက်တွေကဓမ္မအစာတွေပါလို့တရားနာတာကောင်းတယ်တဲ့တကယ့်တရားစိတ်တရားမှန်ဟောနေတဲ့မင်းကွန်းဆရာတို့ရဲ့တရားမျိုးဒီကနေ့ခေတ်ပြိသက်နာဖို့မဖြစ်နိုင်တဲ့အမှန်တမ်းမှပြင်းသွားကြပြီဘာလို့လဲဆိုနာကပါဖြစ်သွားတော့ခောက်ရကျိုးနေတာခောက်ရကျိုးနေတဲ့အတွက်ကြောင့်တကယ်ကိုလေဒီဆရာတော်တရားမျိုးမဟာစင်ဆရာတော်ကြီးရဲ့တရားမျိုးမင်းဝမ်ဆရာတို့ရဲ့တရားမျိုးကိုနာဖို့ဆိုတာဒီနာကအလေးအကျံမရှိတော့ဘူးဟုတ်လားနိုင်ပေါင်း50 60လောက်ခောက်ရကျိုးနေတာဘယ်လိုလုပ်ပညာမှာလဲဒီပုံစံမျိုးပေါ့နော်အဲ့ဒီပုံစံမျိုးပဲဒါကြောင့်ဥစဉ်တို့ပရိသတ်ထဲမှာလည်းအဲ့ဒီလိုပဲဒီကနေ့တကယ်ကြမ်းကန်တဲ့ပါဠိဒါရတိကာလာတိစာရှိတိုင်းဟောပြပြောပြမယ်ဓမ္မကတိကတွေဆိုရင်အလုံးကဘယ်လိုဖြစ်ကုန်ကြမလဲနာခါတယ်လို့ပဲပြောကြပါနော်ဗုဒ္ဓလက်ထက်ကရှင်မကတ်ဗကိုရိုကြီးတရားဟောရင်နာဖို့လူကိုမရှိဘူး အဲ့ဒီလိုစိတ်မြတ်ဘုရားပါဇတ်စိုက်ဖြစ်စိုက်ဖြစ်နဲ့ဟောတဲ့ပုဂ္ဂိုလ်တွေကိတာဂရိဇဏဘုရားယဟန်တွေအဲ့ဒါကြာမှာပရိသတ်ကအုံအုံအုံအုံနဲ့တာဘုရားလက်ထက်ကိတာဂရိဇဏဘုရားပရိသတ်ပြောတာပါစိုင်းကွာပရိသတ်မပါဘူးဆိုတာသိတယ်ဟုတ်လားဘာလို့ဆိုတော့အဘိဓမ္မာညာကွံ့မြူရတဲ့ပရိသတ်ဖြစ်နေလို့ကိုပရိသတ်ကိုဒီလိုလေးမြှောက်ပေးအောင်ပါနော်ကဲဥစ္စံတို့ကဘယ်အထိရောက်သွားတော့မှန်မှာအာစီပါဘုဒ္ဓဝါဒပိတုနာဝါစာပုဒ္ဓဝါစာသံဘပလပဆိုတဲ့ဝစီဒုစရိုက်လေးပါအငွေတန်မပါတော့အသက်မွေးမှုဖြစ်ပါစေ။ပါဏာတိပါဒအာရဏရံကာမိတ္တိပ္ပစာစရာဆိုတဲ့ကာယဒုစရိုက်၃ပါးနဲ့မဆက်ဆံသောကာယဒုစရိုက်၃ပါးအငွေတန်မပါတော့အသက်မွေးမှုဖြစ်ပါစေ။ဒါတကယ်လောကုတ္တရာတရားသူလို့ရှင်ရဲ့အဲ့ဒီသမ္မာအာဇီဝကိုဘယ်နှမျိုးသမ္မာမှာနော်ခုနှမျိုးသမ္မာလဲ။ဒါဆိုရင်အကလုံးပဲကံဘယ်နှပါရှိသွားလဲနော်။ငါးပါးပြီးသွားပြီနောက်တစ်ခုကပါမဝါယမဟုတ်ပြီပါမဝါယမမာမာဆိုတာကမမကံကဝါယမအာထုတ်ရှင်အာထုတ်တယ်ဆိုတဲ့စကားလုံးမှာစေတသိက်52ပါးမှာဝိရိယလို့ဘုရားရှင်ကဟောတယ်မာမပရံတရားအနေနဲ့ဟောတဲ့အခါမှာဘုရားရှင်ကဘာလဲဝါယမလို့သုံးတယ်မာမပရံကိုသုံးတဲ့အခါမှာအဲ့တော့ပါဠိစာပေမှာဥတော်လီတွတ်ဒီမတ်တေဟာစရှိသည်ဖြင့်လုံလဝိရိယအာထုရှင်ဆိုတဲ့အ내ကိုဟောတော့ပါဠိစာပေစုစုပေါင်းအလုံး6မျိုးလောက်ရှိတယ်။အဲ့ဒီနေ့မှာမာမပဏံကိုဟောတဲ့အခါမှာဘုရားရှင်ကဝါယမနဲ့ဟောတယ်။မေဂန်ရှိဘက်ကိုဟောတဲ့နေရာမှာဝါယမနဲ့ဟောတယ်။အဓိပတိ၄ဘက်ကိုဟောတဲ့အခါမှာဝိရိယအဓိပတိနဲ့ဟောတယ်နော်။ဘောဇဉ်တရားကိုဟောတဲ့အခါမှာဝိရိယပံဘောဇဉ်နဲ့ဟောတယ်။ဝါရကတော့ဝိရိယတော့ဝါယမတော့ဆိုတာမြန်မာပြန်ရင်အာထုရှင်လို့အဓိပ္ပာယ်ရတယ်နော်။ဒီနေရာမှာမြတ်စွာဘုရားကမမဝါယမယဟန်တော်လောကုတ္တရာတရားထုကိုတကယ်လိုရှင်တဲ့ပုဂ္ဂိုလ်တရားနိဗ္ဗာန်ကိုဘဝမှာတကယ်မျက်မှောက်ပြုရှင်တဲ့ပုဂ္ဂိုလ်တရားသည်မမဝါယမမမကံကအာထုတ်တရားမယ်မမကံကအာထုတ်တယ်ဆိုတာတခြားကိုပြောတာမဟုတ်မမပဒလုံးလဝရိယနဲ့ပြည့်စုံအာထုတ်ပါလို့ပြောတယ်မမပဒလုံးလဝရိယနဲ့ပြည့်စုံအာထုတ်ပါဆိုရင်အဘိဓမ္မာသင်္ဍတက်ထားတဲ့ပုဂ္ဂိုလ်ကမမပဒ၄ပါးပြောပြီးသားဒီနေရာမှာမမဝါယမမမကံအာထုတ်ချက်ဆိုတာပါလေမမပဒ၄ပါမမပဏ၄ပါးအဆိုင်ကြအောင်ဥစဉ်ကဘယ်လိုပြောရမှာလဲပါဠိရရွေးချင်းလိုက်မယ်ပါဠိချင်းကမရွာဥစဉ်ဆိုင်ကြမှာမဟုတ်ဘူးဥပ္ပန္နာနာပါပကနာပါဏယဝါယမအနုပ္ပန္နာနာပါပကနာအနုပါရယဝါယမအနုပ္ပန္နာနာကုသလနာဥပ္ပါရယဝါယဥပ္ပန္နာနာကုသလနာဘိညာဘောယဝါယမအဲပါဠိရွေးလိုက်တော့သူကပြောလို့ရပြီနော်ဝါယမအာထုတ်တဲ့နေရာမှာကြိုးစားတဲ့နေရာမှာမှန်မှန်ဝါယမမမကံကအာထုတ်ရမယ်နိဗ္ဗာန်မဲ့ဘုရားတကယ်လို့ရှင်သောပုဂ္ဂိုလ်တရားသည်မမဝိုင်မဆိုတဲ့မဲ့ကလေးပြစ်ကိုပြစ်ဆုံးရမယ်ဆိုတာတခြားကိုပြောတာမဟုတ်ဘဝတစ်ခုမှာမသိနားမလေတဲ့အရှင်ကကာလာတုန်းကပညာရှိသူတို့ကောင်းတွေရဲ့အဆုံးမကိုမရရှိတဲ့အရှင်ကကာလာတုန်းကကိုကျူးလွန်ခဲ့သောကုသိုလ်နဲ့အကုသိုလ်ကိုကွဲကွဲပြားပြားခွဲခြားပြီးတော့မသိတဲ့အရှင်ကကာလာတုန်းကသူများတဲ့ကိုပိုက်တဲ့အကုသိုလ်ကံနဲ့ရှိရင်ရှိမယ်ဟုတ်လားသူများဥစ္စာခေါ်ဘူးတာလည်းရှိရင်ရှိမယ်လင်ညာပြောစတာလည်းရှိရင်ရှိမယ်တည်ရတဲ့တောက်တာလည်းရှိရင်ရှိမယ်အဲ့ဒီလိုမကောင်းတဲ့အကုသိုလ်ဒုစရိုက်တွေကိုကိုကကျူးလွန်ထားလို့ရှိရင်အဲ့ဒီအကုသိုလ်တရားတွေအကျိုးပိတ်ခွင့်မရအောင်ကြိုးစားအားထုတ်ပြီးတော့ကုသိုလ်တရားနဲ့သာကြိုးစားအားထုတ်ပြီးတော့နေပါဒါလည်းမှန်မှန်ဝါရမှာကိုကျူးလွန်ခဲ့ပြီးတော့အကုသိုလ်တရားကိုနောက်အဲ့ဒီအကုသိုလ်မျိုးငါဘယ်တော့မှမကျွလွန်တော့ဘူးလို့စိတ်ကိုဆုံးဖြတ်ပြီးမှအကုသိုလ်တရားနဲ့ကဲအောင်ကုသိုလ်တရားဘက်ကိုသာဒါနသီလစသကုသိုလ်စင်မျိုးတွေကကိုဝါသနာပါတဲ့ကုသိုလ်မျိုးကိုတစိမ့်မှမကြိုးစားအတဝိနေပါဒါကိုမာမာဝိုင်မလို့ခေါ်တယ်အဲ့ဒါကကိုကျွလွန်ပြီးပြီးတော့အကုသိုလ်တရားဆက်လက်ပြီးတော့ဖြစ်ပွားခွင့်မရအောင်နောက်ထပ်ဆက်ပြီးတော့မကောင်းကျိုးကိုပေးခွင့်မရအောင်ကုသိုလ်တရားနဲ့ဆက်ကဆက်ကအထုတ်နေတာကိုလည်းပဲဘာလို့ခေါ်နော်မာမာဝိုင်မဒါတမျိုးနောက်တစ်ခုကနောက်တစ်ခုကဘဝတစ်ခုမှာကိုယ်တဏ္ဏမှာအကုသိုလ်တရားတွေလုံးဝမဖြစ်သေးဘူးကိုယ်တဏ္ဏမှာမဖြစ်သေးသောအကုသိုလ်တရားသူများကျူးလွန်တာကိုကြည့်ပြီးတော့မြင်နေရတယ်ကိုယ်တဏ္ဏမှာတော့အဲ့ဒီအကုသိုလ်တရားမဖြစ်ဘူးအဲ့တော့ကိုယ်တဏ္ဏမှာမဖြစ်သေးသောအကုသိုလ်တရားတွေကိုလည်းလုံးဝဖြစ်ခွင့်မရအောင်ကိုယ်မှာကုသိုလ်တရားနဲ့ပဲအားထုတ်ပြီးတော့နေပါတချို့ပုဂ္ဂိုလ်တွေတွေ့ကြလိမ့်မယ်ကိုယ်နဲ့တငယ်ချင်းပတ်ဝန်းကျင်နေမဟုတ်တာမကောင်းတာလှုပ်လို့ထောင်ကြသွားတာတွေပန်းခံရတာတွေဘဝဆုံးရှုံးသွားတာတွေအကုသိုလ်မှုကြောင့်မကောင်းတဲ့အကုသိုလ်ဒုစရိုက်တွေလောက်တော့အဲ့ဒီလိုဒုက္ခရောက်နေပြည့်စုံနေတဲ့ပုဂ္ဂိုလ်ကိုကြည့်ပြီးတော့ငါ့တဏ္ဍာမှာဒီအကုသိုလ်မျိုးတော့မဖြစ်သေးဘူး သူတို့လိုကျူးလွန်မိရင်သူတို့လိုပဲငါလည်းဒုက္ခရောက်မှာပဲသူတို့လိုမဖြစ်ရအောင်ဒါနသီလစသောကုသိုလ်လမ်းကြောင်းနဲ့ပဲငါရှောင်လိုက်မယ်လို့ကိုယ်မှန်တမ်းမှာမဖြစ်သင့်သောအကုသိုလ်တရားတွေကိုမဖြစ်ပွားရအောင်လုံလပြုတာဒါလည်းပဲပါလေမှန်မှဝိုင်းမှတစ်မျိုးဘယ်မျိုးရှိပြီတော့2မျိုးရှိသွားပြီကျူးလွန်ပြီးသောအကုသိုလ်တွေနောက်ထပ်မဖြစ်ပေါ်လာရအောင်အကျိုးပေးခွင့်မရအောင်ကုသိုလ်တရားနဲ့အာထုတ်ခြင်းပံမှဝိုင်းမှတစ်မျိုးကိုယ်မှန်တမ်းမှာမဖြစ်သင့်သောအကုသိုလ်တရားများဖြစ်ခွင့်မရအောင်အာထုတ်ခြင်းတစ်မျိုးဘယ်မျိုးရှိပြီတော့2မျိုးရှိပြီနောက်တတိယမျိုးကတော့ကိုယ်တဏ္ဍာမှာကုသိုလ်တရားဘာမှမဖြစ်သေးဘူးစေမဖြစ်သေးတဲ့ကုသိုလ်တရားများကိုကိုယ်တဏ္ဍာမှာဖြစ်ပေါ်လာအောင်လုံလပြုပေးပါကိုကားတော့ဘာမှကောင်းမှုကုသိုလ်မလိုအပ်သေးဘူးကိုရဲ့မိတ်ဆွေအပိုင်းဝိုင်းကိုကြည့်လိုက်တဲ့အခါမှာကုသိုလ်တရားနဲ့ပတ်သက်ပြီးတော့ပြုံးမွေ့နေရတဲ့ဝေယဝိသကောင်းမှုကုသိုလ်ကိုမရရအောင်ယူကြတဲ့အလူဒါနကိုဆောင်းအပ်ရှိသလားပြုနေရသီလကောင်းမှုကုသိုလ်ဆောက်တည်ကြတယ်သင်္တန်းတွေတက်နေကြတယ်အဲ့ဒီကုသိုလ်ကောင်းမှုတွေငါပန္နာမှာမဖြစ်သေးဘူးငါလည်းရအောင်ယူမယ်ဟဲ့ဆိုတဲ့အရှင်ဥမ္မာမျိုးနဲ့ရတဲ့အရှင်ကလေးကိုတံဖို့ရှိရှိကိုယ်မှန်တယ်မှာမဖြစ်သေးတဲ့ကုသိုလ်တရားကိုရအောင်ယူမယ်ဆိုတဲ့ပုံစံမျိုးနဲ့လုပ်တာလေးပါလေမှန်မှဝိုင်းမှာအခုဆိုရင်သုတ်တန်သင်္นานဆိုတာကတော့မဖွင့်ဘူးတလို့ပဲနော်ရှင်းနိုင်တယ်အဲ့ဒီတခါမှမဖွင့်ရသေးသောရှင်းနိုင်တဲ့တကွာသုတ်တန်သင်္นานတွေကိုငါတို့မရရအောင်တက်မယ်ဆိုတဲ့ပုံစံမျိုးနဲ့ဒါအာထုပ်ပြီးတက်လာကြတာဟာပါလေကိုယ်တန်တာမှာသုတ်တန်ရှင်းတဲ့ပတ်သက်ပြီးတော့မဖြစ်ဘူးသေးသောကုသိုလ်တရားများဖြစ်ပေါ်လာအောင်ဒါလုံလပြုလိုက်တာသူလည်းပဲပါလေမှန်မှဝိုင်းမှာထည့်မှာပါလာတယ်နော်နောက်တစ်ခုကဥပ္ပန္နနာကုသလနာဓမ္မနာဥပ္ပါဒယဥပ္ပန္နယဝိုင်းမောကုသမန္တမှာဖြစ်ဖို့ပြီးတော့ကုသိုလ်တရားကိုလည်းဆုတ်ရောက်မသွားပါစေနဲ့ပို့ရပို့ရကုသိုလ်တရားငှားကြည့်လောင်အထုပ်တွေကြည့်လောင်တိုးပွားအောင်ထက်ကထက်ကအာထုပ်ရှင်ဆိုတဲ့မာမဝိုင်းမတမျိုးအဲ့ဒီမာမဝိုင်းမကတခြားကိုပြောတာမဟုတ်ဘူးအလူဒါနကုသိုလ်တခုကိုကပြုလုပ်ပြီးဟဲ့ဆိုလို့ရှိရင်အမှတ်တမင်မနေပါနဲ့အဲ့ဒီကုသိုလ်သည်လူတို့ကကုဒါနဆိုပေမဲ့ထက်ကန်တက်ကနှလုံးသွင်းမှတ်ရနေလို့ရှိရင်အဲ့ဒါအနုတ္တိစေပါထဲမှာစာဂာနုတ္တိဘာဝနာကောင်းမှုကုသိုလ်လို့ခေါ်တယ်။ကိုလူတန်းတာနဲ့ကုသိုလ်ကောင်းမှုကိုကြောင်းဆောက်လူတဲ့ပုဂ္ဂိုလ်ကအဲ့ဒီကြောင်းကိုအာရုံပြုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်နေရမယ်။တခြားသင်္ကန်းလူတွေပုဂ္ဂိုလ်ကလည်းသင်္ကန်းကိုကြောင်းပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်နေရမယ်။ဒါဟာကိုလူတန်းတာတဲ့ကောင်းမှုကုသိုလ်ကိုအကြောင်းပြုပြီးတော့ပါလားစာဂာနုတ္တိဘာဝနာများထပ်ပြီးတိုးပွားနေတာလို့ခေါ်တယ်။အဲ့ဒါကိုဥပ္ပန္နနာကုသလနာဓမ္မနာဥပ္ပါဒယကိုယ်တဏ္ဍာမှာဖြစ်ပူပြီးသောကုသိုလ်ကိုပို့ရပို့ရကြီးထွားလာအောင်ဒါလုံလပြုပေးတာလို့ခေါ်တယ်။အခုလောသင်္นานတက်ပြီးရဲ့အဲ့ဒီသင်္นานနဲ့ပတ်သက်ပြီးတော့အမှတ်ရဝေမသစရာဓမ္မစာပေတွေမပြောင်းမပြေအောင်ပြန်ပြီးတော့နှလုံးသွင်းပေးတာတွေဒီတက်စွမ်းနေလို့ရှိရင်သူများတွေကိုကိုသိတာလေးကိုဖြန့်ဝေပြီးတော့လှုပ်ဆောင်ပေးတာတွေအလုံးဟာကိုယ်တဏ္ဍာမှာဖြစ်ပူပြီးသောကုသိုလ်တရားတွေကိုပို့ရပို့ရတိုးပွားလာအောင်လုံလပြုရှင်ပန္ဒရာကလွတ်ရလွတ်ကြောင်းကောင်းမြတ်သောကျင့်ဝတ်ပฏิပတ်ကိုတကယ်ကြင့်ကြံကြိုးကိုအားထုတ်လို့သောပုဂ္ဂိုလ်တူအနေနဲ့ဒီဘဝမှာလောကုတ္တရာတရားတူကိုတကယ်ရရှိတဲ့ပုဂ္ဂိုလ်တူသည်မဲ့ခင်ရှိပါထင်မှာဖျားရှင်ကမှန်မှဝိုင်းမှာမဲ့ခင်ဆိုတာလေမရှိမဖြစ်လိုအပ်တယ်ဆိုတာကမှန်မှဝိုင်းမှာကိုဘယ်မျိုးခွဲပြီးတော့လေးမျိုးခွဲမယ်ပမ္မပရံလေးပါးကိုသဘောပေါက်ရင်တရားသဘောပေါက်ပြီးတော့တကုတ်မန္တမဖြစ်ပေါ်ခဲ့ပြီးသောကျူးလွန်မိပြီးသောအကုသိုလ်တရားများကိုအကျိုးပေးခွင့်မရအောင်နောက်တိုင်းအဲ့ဒီအကုသိုလ်တရားစုံမျိုးဖြစ်ခွင့်မရအောင်ကုသိုလ်တရားနဲ့အာထုပ်ပြီးတော့နေခြင်းနှစ်ကိုယ်မှန်တမ်းမှာမဖြစ်ပေါ်သေးသောအကုသိုလ်တရားများကိုလုံးဝဖြစ်ပေါ်ခွင့်မရအောင်ကုသိုလ်တရားနဲ့အာထုပ်ပြီးတော့နေခြင်းသုံးကိုယ်မှန်တမ်းမှာမဖြစ်သေးသောကုသိုလ်တရားများဖြစ်ပေါ်လာအောင်ကျောစာအတဝိနေရှင်လေကိုယ်တဏ္ဍာမှာဖြစ်ပေါ်ပြီးသောကုသိုလ်တရားတွေကိုပို့၍ပို့၍အာကောင်းလာအောင်လုံလအာရဝိနေရှင်အဲ့ဒီမှာကိုယ်တဏ္ဍာမှာဖြစ်ပေါ်ပြီးသောကုသိုလ်ညာပြအာကောင်းလာအောင်ဆိုတဲ့နေရာမှာထက်ကနှလုံးသွင်းတဲ့နေရာမှာအနုတ္တိစေပါနဲ့ကြည်ရတယ်အခုလိုကြက်မှတ်ပြီးပြီးသောဓမ္မစာပြီးကိုမမေ့ပြောင်းထက်ကရွတ်အံတရစေတာဒါဓမ္မနုတ္တိဘာဝနာထေမသွင်းရတဲ့ဘာဝနာမြတ်ကောင်းမှုကုသိုလ်ထေမအဲ့တော့သံမာဝိုင်းမကိုအာလုံးဥစဉ်တို့ပင်အခုခွဲလိုက်မှာတော့လေးခုခွဲလိုက်ကံလေးခုခွဲပြီနောက်ပြေးသွားမှာတော့တမ္မဝိမပြီးတော့တမ္မာတတိဟာလားတမ္မာတတိဒီတမ္မာတတိကြတော့မာတတိပဓာနာသုတ်ဆွဲပြီးဖွင့်မှာဘူကောင်းမှာဟုတ်လားမာတတိပဓာနာသုတ်တံမှာတေကိုခေါ်ရင်ပါလေတတိကိုခေါ်ရတယ်ကာယ ानु ပါဒနာတတိပဓာဝေဒနာ ानु ပါဒနာတတိပဓာစိတ်တ ानु ပါဒနာတတိပဓာဓမ္မ ानु ပါဒနာတတိပဓာဒ တိယကတဖွင့်လိုက်တယ်ကာယဝေဒနာစိတ်တဓမ္မေသူအတုပဒုက္ခနတ္တကာရကနာဝေဒနာသုပဒုက္ခနိစ္စအတ္တပညာဝိပန္နတာဝေဒနာစသည်ဖြင့်ဟောကတဖွင့်ထားတယ်မိမိတို့ရဲ့ကာယဝေဒနာစိတ်တဓမ္မဆိုတဲ့ဘုံများသုပရဲ့ဒုက္ခရဲ့နိစ္စရဲ့အတ္တရဲ့လို့ဒီလိုမသုံးသပါနဲ့အတုပနိစ္စဒုက္ခနတ္တစသည်ဖြင့်ဒီလိုနှလုံးသွင်းပြီးတော့ကာယ ानु ပါဒနာသတိပ္ပဏဝေဒ ानु ပါဒနာသတိပ္ပဏစသည်ဖြင့်သတိပ္ပဏတမျိုးမျိုးဖြင့်ပွားများကြိုးကောအထုပ်ပြီးတော့နေရမယ်ဆိုတာကိုဒီမှာပါလေ။သံမာသတိလို့ခေါ်တာ။သံမာသတိမှန်ကန်စွာအောင်မိတယ်ဆိုတာတခြားလို့ပြောတာမဟုတ်ဘူး။ဥပမာဆိုကြပါစို့နော်။အကြည်အမြတ်ဆိုမာသတိပ္ပဏနာသုတ်တာအခြေကြီး။ဦးဇင်းတစ်ခုလောက်ပြောပြမယ်။ကာယ ानु ပါဒနာသတိပ္ပဏမိမိတို့ရဲ့ခန္ဓာကိုယ်ဟာတလံမြလောက်သောခန္ဓာကိုယ်မှာအထက်မှာစံပင်အောက်မှာခြေပွားဥဒ္ဒံအဲတော့ပါဒတလားအုတ်တံကေသမတ်တကအထက်ဆိုင်မဲ့အောက်ခြေဖွာအဲ့ဒီအချိန်မှာခန္ဓာကိုအစိုက်စိုက်ဟွာမွာကြည့်လိုက်လို့ရှိရဖယားရှင်က32ပါးသောကွဋ္ဌာတအစုပဲရှိတယ်မိမိတို့ခန္ဓာကိုမှာရှိနေတဲ့ဆံပင်မွေးညံခြေသေးလက်သေးအစရှိသောဗာလဲ32ပါးသောဒီဗာလဲဒီကွဋ္ဌာတတရားတွေပေါ်မှာအယောစုတဲ့ဥမဥသိမ့်တဲ့အကောင်ပါပါနော်32ပါးသောကွဋ္ဌာတကိုကစားပေးတယ်မှာပြန်ရှာကြည့်အဲ့ဒီ32ပါးသောအစုဝေခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ကာယကတ္တသတိဆိုတဲ့ဘာဝနာကမ္မထာနော်ဟိုအနုဒတိစေပါးထဲမှာကာယကတ္တသတိဆိုတာပါပါတယ်ကမ္မထာမြင့်တက်ပြီးတဲ့ပုဂ္ဂိုလ်နော်အဲ့ဒီကာယကတ္တသတိဘာဝနာဖြင့်ယာဟုလာကလေးကိုဆုံးမတဲ့အထက်မှာဥစဉ်ယာဟုလာပန်ယုတ်ဒီမှာဟောဘူးသလားတပါလားလည်းမသိဘူးနော်နောက်ပိုင်းမှာအရှင်ရတော့ပါလာမယ်ဒီမှာတော့ဒီလောက်ပဲပြောမယ်မိမိတို့ရဲ့ခန္ဓာကိုယ်ကြီးကိုကြည့်လိုက်တဲ့အခါမှာမြတ်စွာဘုရားကဒီ32ပါးသောကွဋ္ဌာတအစုကိုပဲတွေ့ရနိုင်မယ်။အဲ့ဒီမိမိတို့ရဲ့ဆံမဲမွေးညံစသည့်အပေါ်မှာငါရဲ့မျက်စိငါရဲ့ဆံမဲကလေးတွေလှလိုက်တာဖွယ်လိုက်တာမင်္ဂလာရှိလိုက်တာစသည်ဖြင့်အဲ့ဒီလိုနေဆဒုက္ခအတ္တဆိုတဲ့ပုံစံမျိုးနဲ့မရှိမြင်ပေနဲ့အမှန်တိုင်းအဲ့ဒီ32ပါးသောကွဋ္ဌာတအပေါ်မှာပါရခင်တွင်မှုမရှိအောင်တတိကပ်ပြီးတော့စူးစိုက်ပြီးနေတဲ့ဗာလေကာယကတာတတိဒီပုံစံမျိုးတွေအဲ့ဒီလိုပဲမာသတိပဏနာသုတ်တံမှာလာတဲ့အတိုင်းပฏิပဌံ၄ပါးထေကတခုခုပေါ့နော်ကိုတန္တာမှာထက်ကထက်ကနှလုံးပွင့်ပြီးတော့နေတာမှန်သမျှတိလောကုတ္တရာတရားတိကိုရရှိဖို့အတွက်မေကံရှိပါထဲမှာမာမာတတိဆိုတဲ့မေကံလမ်းကြောင်းပေါ်မှာအမြဲတမ်းရှောင်းလိုက်ပြီးတော့နေရမယ်အဲဒါကြောင့်ပါမာတတိမှန်စွာအောင်မြင်ခြင်းလို့ပြောခြင်းသည်အကျဉ်းချုပ်အပြည့်ပြန်ရမယ်ဆိုလို့ရှိရဲ့မာသတိပ္ပဏမှာသုတ်တံမှာလာတဲ့အတိုင်းသတိပ္ပဏတရားလက်ကင်ထားပြီးတော့နေပါထိုင်ပါလောကုတ္တရာတရားသတိပ္ပဏနဲ့ကင်းပြီးတော့လေလောကုတ္တရာတရားတိကိုမရနိုင်ဘူးဒါတွေအလုံးကိုသင်ကြုံပြီးမှမဲ့ကန်ရှိပါအထင်မှာဘုရားရှင်ကဘာနဲ့ဟောတော့မာမာသတိတခုတွေဟောတယ်ဒီတဲ့အကြည်အပြည့်ပြောရမယ်ဆိုရင်သမဏလန်းဆိုင်ကတက်ရမယ်ဆိုရင်သမာဓိလမ်းညွန်ကသွားမယ်ဆိုရင်ကမ္မထံဘယ်နှမျိုးရှိတော့50ရှိတယ်အဲ့ဒီကမ္မထ40ထဲမှာသမထကမ္မထအမျိုးအစားတသက်40နော်သမာဓိဘာဝနာထူထောင်ဖို့အတွက်ကမ္မထမပြန်ပို့ရှာရမှာလားဘုရားတို့ကတော့နေနေပါပါဒီမှာပြောဖူးတယ်နော်ပို့ရှာပေးဖူးတယ်အဲ့ဒီကမ္မထ40နဲ့ပတ်သက်ပြီးတော့မိမိတို့ရဲ့အမြင်ဓာဝရပါလဲတတိကံပြီးတော့နေရမယ့်အပိုင်းဒါကြသိကျေလွန်သွားတယ်အကျဉ်းချုပ်အပြင်ပြောရမယ်ဆိုရင်ကမ္မထနာစိယဆရာတော်ကြီးတော်တော်များများရောက်လာပြီဟဲ့ဆိုရင်မာသတိပဏနာသုတ်တံကိုအရှိခံပြီးမှပေါ်ကြနေကြတယ်ပြောကြနေကြတယ်အဲ့ဒီမာသတိပဏနာသုတ်တံမှာလာတဲ့အတိုင်းမိမိတို့ဒီကာယဝေနာစိတ်တဓမ္မဆိုတဲ့၄ပါးနဲ့ပတ်သက်ပြီးတော့တတိကပ်ပြီးတော့နေရမယ်ဆိုတာကိုဒီညာပါလဲမှန်စွာအောင်မိခြင်းဟုတ်လားအဲ့ဒီထဲမှာအမြတ်ကြီးဒီမှာရှိနေပါသေးတယ်နော်ဥမာအာနာပါနသတိဘာဝနာနဲ့ဆိုရင်ဒီနှာခေါင်းကထွက်လေဝင်လေပေါ်မှာတတိကပ်ပြီးတော့နေတာဒါလေးပါလဲသမ္မာတတိစသည်ပြန်ဒါတရားအားထုတ်မှုတဲ့ပုဂ္ဂိုလ်တိုင်းဆရာတော်ကြီးတွေရဲ့တိုက်ွေတွေတော့ဖွင့်လိုက်ခဏခဏအဲ့ဒါတွေကိုသိရလိမ့်မယ်နော်ဒါသမ္မာတတိလို့ခေါ်ပါတယ်နောက်တစ်ခါဒီသမ္မာတတိနဲ့ပတ်သက်ပြီးတော့ပောပနာတာရဏဆိုတဲ့စေကိုပါထင်မှာပတ္တာတတိမဟုတ်လားဖယားဆိုင်ရသောကောင်းသောအာယုန်နဲ့ယုံကြည်မှုကပဒဘုရားဆိုင်သောကောင်းသောအာယုန်နဲ့အမှတ်ရနိုင်မှုသည်တတိဗုဒ္ဓအနုတ္တိဓမ္မအနုတ္တိသံဃာအနုတ္တိအစရှိသည်ဖြင့်အကုန်လုံးတွေဟာပါလေတတိအနုတ္တိစေပါထဲမှာပါလာတာတွေမှန်သမျှအလုံးတရားကောင်းရပါလေတတိစေတသိက်ကိုတရားကိုခေါ်ရတယ်အဲ့ဒီတတိအလုံးကိုသင်ကြုံပြီးမှမြတ်စွာဘုရားကမှန်မှန်တတိမှန်မှန်ကန်ကပါလေအောက်မရမယ်အဲ့ဒါတွေအလုံးကိုမှတခွန်းနဲ့သုံးရင်မဂ္ဂင်ရှိပါထဲမှာမှန်မှန်တတိနဲ့သုံးတယ်မဂ္ဂင်ရှိဘဟောရကမမသတိနဲ့သုံးတယ်နောက်ဆုံးပစ္စည်းမဝစနာစကလုံးနဲ့သုံးရင်အပ္ပမာဒေနာပမ္ပါဒေတာအပ္ပမာဒဆိုတဲ့စကလုံးနဲ့ပမ္မာသတိဆိုတဲ့စကလုံးဒီပါလေအတူတူပဲ မိမိလျော်ရမနေပါနဲ့မှန်မှန်ကန်ကအမြဲတမ်းပဋိတရားလက်ကင်ထားပြီးတော့နေပါဒါဒီအလုံးကိုမိကန်ရှိပါထဲမှာဘာနဲ့သုံးတာနော်ပမ္မာတတိကန်တတိပိယဆုနောက်ပဲသွားမှာတော့ပမ္မာသမာဓိပမ္မာသမာဓိပမ္မာမှန်မှန်ကန်ကသမာဓိတည်ကြည်ရမယ်မှန်မှန်ကန်ကတည်ကြည်တယ်ဆိုတာတခြားပဲညင်ညင်သက်သက်တည်ကြည်ရမယ်လို့ခေါ်တာနော်ဒါကတော့ပမ္မာသမာဓိဆိုတဲ့စကလုံးတည်သမထလုံငါဝိပဿနာလုံငါနှစ်ပိုင်းရှိတယ်သမထကိုအခြေခံပြီးလုံရတဲ့နေရာမျိုးမှာသမာဓိဥသိတယ်ဝိပဿနာကိုအခြေခံပြီးလုံတိုင်းတဲ့နေရာမှာပညာဥသိတယ်ဒီမှာပမ္မာသမာဓိဆိုတာအဓိကသမထပိုင်းကိုဥသိပြီးတော့ဥစားပေးပြီးတော့ဘုရားကအဲ့လိုပြောတာပါဏမသမထဘာဝနာဖြင့်ဥစာရသမာဓိအပ္ပနာသမာဓိအဆင့်ရောက်အောင်ကြိုးစားအထောက်ပြီးမှအပ္ပနာသမာဓိဥပနာသမာဓိကနေပြီးမှဟိုဘက်ကဝိပဿနာစခန်းကိုကုတဲ့အခါမှာနောက်ကလက္ခဏာ၃ချက်တိုင်ပြီးတော့ရှုမှတ်ပွားများအားထုတ်ရမယ်ဒါကဓမ္မစကားပွားနာသုတ်တန်နဲ့ပဲတိုင်တာမလားအနတ္တလက္ခဏာသုတ်တန်နဲ့တိုင်တာမလားဒီတိုင်းသွားရင်သုတ်တန်နဲ့ဒီတိုင်းပဲပိုင်ဖြာမယ်အခုဒီမှာသမ္မာသမာဓိဆိုတဲ့နေရာမှာကောင်းကောင်းမွန်မွန်မှန်မှန်ကန်ကန်တည်ကြည်ရမယ်ညီသက်စွာတည်ကြည်ရမယ်ဆိုတာကတော့မြတ်စွာဘုရားရဲ့အမှတ်ပေးထားတဲ့သမထလုပ်ငန်းတစ်ခုခုမှာစိတ်ကိုတည်ငြိမ်စွာထားပစ်လိုက်ပါဟုတ်လားတည်ငြိမ်စွာထားပစ်လိုက်ပါတကယ်ဝိပဿနာတရားကိုအားထုတ်တော့မယ်သွားတဲ့ပုဂ္ဂိုလ်တယောက်စီအဲ့ဒီကိုလုံးရတဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့စိတ်ဤတည်ငြိမ်မှုသဘောတရားမှန်သမျှကိုပါလဲဒီမှာသမ္မာသမာဓိအဲ့ဒီသမ္မာသမာဓိကိုလည်းပဲလောကီလောကုတ္တရာဒီမှာခွဲပြီးတော့လုပ်လို့ရတယ်မဲ့ဖို့နဲ့ပတ်သက်ပြီးတော့စိတ်တည်ခြင်းမှုဟာဒါလောကုတ္တရာပါမသမာဓိနဲ့သွားတယ်။မဲ့ဖို့မရသေးဘူး။ပါမန်ဒီဘက်ကကိုလုံးရမယ်လုပ်ငန်းနဲ့ပတ်သက်ပြီးတော့ဆိုင်တယ်ကပါလေ။လောကီပါမသမာဓိဒီတိုင်း။အဲ့တော့ဥစဉ်တော့ဒီမှာပြောရှင်းတာကပါမသမာဓိရတည်ခြင်းမှုဟာတကယ်လောကုတ္တရာတရားတူကိုရရှင်တဲ့ပုဂ္ဂိုလ်တရားအနေနဲ့ပါနဲ့ရှင်းခံရတော့သမထနဲ့ရှင်းခံရတယ်နော်။အခုအာနာပါနသတိဘာဝနာစာလေးပါလေ။ဝိပဿနာမဟုတ်သေးဘူး။ဘာတော့သမထပဲရှိသေးတယ်ဗုဒ္ဓနုဒ္ဓတိမြတ်စွာဘုရားအာရံဆိုင်သောကုံတို့အဖန်ဖန်အောင်မေ့တဲ့စာလေးပဲဒါကသမထပဲရှိတယ်သမထဆိုတဲ့စကလုံးကကိလေသာသမေးတီတီသမထောထကြွတောင်းကြံနေတဲ့ကိရိတာတို့ကိုပယ်ပတ်နိုင်အောင်လုံးဝပယ်ဖြောင်းလို့သူမတတ်နိုင်ဘူးသို့သောညင်းအေးစိန်နိုင်တယ်ကာမိတ်ဆန္ဒနေဝရဏစသောတရားတွေကိုသမထလုံငန်းဖြင့်ညင်းစိန်နိုင်တယ်ပုဂ္ဂိုလ်တူတယောက်မြတ်စွာဘုရားအာရံဆိုင်သောကုံတို့ပွားများပြီးတော့ပฏิစိတ်တိဖြစ်စေဘုရားရှင်မှာဘုရားဝတ်တဲ့တခါဖြစ်စေအဲ့ဒီအရှင်ခါကာလမှာထိုပုဂ္ဂိုလ်ရဲ့နှလုံးသားထဲမှာထကြွတောင်းကြံသောရာဂအမျက်ထွက်မှုဒေါသမာမာနအစရှိသည်ဟာငြိမ့်နေတယ်လုံးဝပျောက်သွားသလားဆိုတော့မပျောက်ဘူး။ဘာဖြစ်လို့လဲ။ဖယားနဲ့ပတ်သက်ပြီးတော့စိတ်ကတိတ်တေးငြိမ့်နေတယ်။တမာတိဖြစ်နေတဲ့အရှင်သမာသမာတိဖြစ်တဲ့အရှင်မှာရာဂဒေါသစသည်တရားပါလေ။ငြိမ့်နေတယ်။တမာတိလုံငန်းရဲ့သဘောတရားကထို့တူပဲအခုသင်္ဍန်တက်ရောက်နေတဲ့ပုဂ္ဂိုလ်တွေကလည်းသင်္ဍန်ကိုတက်နေတဲ့စာပေပေါ်မှာပို့ချနေတဲ့ပုဂ္ဂိုလ်တွေရဲ့နှုတ်ကထွက်ပေါ်လာသောဓမ္မမှန်ပေါ်မှာအာယုံစုစိတ်နေရင်ထိုပုဂ္ဂိုလ်ရဲ့မှန်တယ်မှာတတိသမာဓိတွေတွေ့ပြီးကပ်နေသည့်အတွက်ကြောင့်အမြဲတမ်းကိုယ်တန်တယ်မှာထကြွတောင်းကြံနေရှိသောရာဂစိတ်တွေဒီအချိန်မှာမရှိဘူးအမြဲထွက်မှုဒေါသပြဘာဒအစရှိသည်လည်းမရှိဘူးတခုတော့ရှိတယ်နောက်ဆန်တင်းနေတဲ့ပလိဘောဓာတို့ရှိကောင်းရှိမေဟာငါတို့သင်္ဍရှင်ကကြာမြတ်ကြာသွားမလားဟဲ့အိမ်ရောက်လို့ရှိရင်ငါတို့ဘာလုပ်เสียရတဲ့ကတပုံးတဟောင်းကြီးဖြစ်မှဖြစ်မှမလဲဒါမျိုးတော့ပလိဘောဓာတို့ရှိကောင်းရှိမေနော်မမသမားကြီးမဖြစ်ပေနဲ့နော်ဒါတွေကအမှန်တမ်းနေပါပါဒီပြိတ္တမှာတော့ပါမှန်မထင်ပါဘူးကိုယ်နိုင်ငံမှာတော့ရှိကြမှာကိုယ်ပြိတ္တလည်းဒီတိုင်းအားပေးရအောင်ပါကဲအဲ့တော့မမသမားကြီးရဲ့သဘောကမှန်မှန်ကန်ကန်ညီသက်တော့တည်ကြည်ရမယ်ဆိုတာကတခြားကိုပြောတာမဟုတ်ဘူးကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာကိုသမာဓိလုံငန်းတစ်ခုခုနဲ့ထင်ကြောင်းထားပါ။သမာဓိလုံငန်းသာသမထကမ္မထန်၄၀ခြေကကိုယ်ဝါသနာပါသောကမ္မထန်တစ်ခုခုနဲ့ထုံဝန်းပေးထားပါလို့ပြောတာ။ဥစဉ်တော့ဆိုရင်စာပေတွေကိုမမေ့ပြအောင်အမြဲတမ်းနှလုံးသွင်းပြီးတော့ဒီထဲမှာစိတ်မြုပ်နှံထားတာ။ဒါလည်းတမ္မာသမာဓိလုံငန်းတစ်ခုပဲ။ပရိသတ်တွေဟောလည်းပဲချို့တူပဲဗုဒ္ဓနုဒ္ဓတိစသည်ဟုတ်လားဓမ္မနုဒ္ဓတိသီလနုဒ္ဓတိစသည်ပေါ့နော်အနုဒ္ဓတိ၄ပါးတွေကတခုခုသုံးမဟုတ်တခြားတခြားသောသမထကမ္မထန်တွေကတခုခုအဲ့ဒီကမ္မထန်တခုခုနဲ့မိမိရဲ့စိတ်အလုပ်တခုကိုနှိမ့်မြုပ်ပြီးတော့လှုပ်ထားရင်သုံးမဝိပဿနာကိုဒီနေ့ကမရရအောင်အားထုတ်မယ်ဆိုတဲ့ပုံစံမျိုးနဲ့ရရှိမှထိုင်ပြီးတော့မိမိရဲ့ခန္ဓာကိုယ်ကိုဖယားတယ်အနှံ့ပြီးတော့စိတ်အလုပ်တခုကိုတည်ငြိမ်အောင်လှုပ်တော့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ပန်းနာမှာဘာဖြစ်လာမှာလဲမာမာသမာဓိဖြစ်ရမယ်ဒီတော့အလုံးပင်းကြုံလိုက်လို့ရှိရဲ့မက်ကန်ရှစ်ပါးစတာဥစဉ်အကြံပြတ်ချုပ်တော့မယ်နော်မာမာဒိဋ္ဌိမင်္ဂန်စွာသိမြင်ရမယ်ဆိုတာက ပန္ဒရာငါလွန်ညာလက်ကြောင့်ကောင်းမြတ်သောကျောင်းအရိယကိုအကျဉ်းချံချုပ်အားထုတ်လို့သာပုဂ္ဂိုလ်တရားသည်တမ္မာဒိဋ္ဌိလမ်းကြောင်းပေါ်မှာရှိရမယ်ဆိုတာကကာမတက္ကရာတမ္မာဒိဋ္ဌိညာနှလုံးသားထဲမှာအစဉ်ရှိရမယ်ပြီးမှဒီတဲ့တစ်ဆင့်တည်းရွေးပါသနာတမ္မာဒိဋ္ဌိအစဉ်ရောက်ပါမယ်ဟောဘက်ကလောကုတ္တရာတမ္မာဒိဋ္ဌိကိုသာထားလိုက်ဒါကတော့အတိပွင့်အနေနဲ့ပေါ်ပေါက်လာမယ်ကိစ မယ်ဆိုတာသမ္မာသင်္ကပ္ပကဘယ်မျိုးသဘောပေါက်ရမှာတော့သုံးမျိုးသဘောပေါက်ရမယ်သုံးမျိုးဆိုတာကပထမနိခာမသင်္ကပ္ပဒုတိယအပြာပါဒသင်္ကပ္ပသုံးအဝိဟိတာသင်္ကပ္ပအတိတ်ပြောခဲ့ပြီနော်ပြန်ထပ်မပြောတော့ဘူးနားမလည်ဘူးဆိုရင်အဲ့ဒီတိတ်ကိုပြန်ဖွင့်နားထောင်ဒါပဲရှိရမှာအဲ့ဒီသင်္ကပ္ပသုံးမျိုးနှလုံးသားထဲမှာဖြစ်နေရမယ်ကိုယ့်ရဲ့ဉာဏ်စိတ်တွေ့မှုသည်ပမာသင်္ကပ္ပပြီးတော့ပါလာမှာပမာဝါစာမမဝါစာဆိုတဲ့စကလုံးကကိုယ်နှုတ်ကထွက်ပေါ်လာသောစကလုံးသည်အမုန်းပွားစေတတ်သောစကလုံးမျိုးမဖြစ်ပါစေနဲ့နော်ဒါတွေကစပြီးတော့ဥဒဝါဒပိသုနာဝါစာရူဒဝါစာမံပပလပ၄မျိုး၃မျိုးမျိုးဘာတစ်ခုမှပါလဲအငွေအသက်မပါသောမှန်ကန်သောစကမျိုးစကမျိုးဖြစ်အောင်ပြောပါဆိုပါပမဝါစာနောက်ကပမကမ္မတာကိုယ်လုံးဆောင်သမျှအလုပ်သည်ပါဏာတိပါဒအငွေသက်ပါတဲ့လုပ်ငန်းမျိုးမဖြစ်ပါစေနဲ့အာရိဏတအငွေသက်ပါသောလုပ်ငန်းမျိုးမဖြစ်ပါစေနဲ့ကာမိတုမိစ္ဆာစရာအငွေသက်ပါသောအလုပ်မျိုးမဖြစ်ပါစေနဲ့နောက်ကပမ္မာအာဇီဝမိမိရဲ့အသက်မွေးမှုမိသားစုရဲ့အတွက်အသက်မွေးမှုစီးပွားရေးလုပ်ငန်းလုပ်တဲ့နေရာမှာကာယတုစရိုက်၃ပါးနဲ့လည်းမပတ်သက်မိပါစေနဲ့ဝစီတုစရိုက်၄ပါးနဲ့လည်းမပတ်သက်မိပါစေနဲ့နောက်ကပမ္မာဝါယမပမပရလုံးလဝရိယမျိုးနဲ့ကြိုးစားပါလို့ပြောတာအတူကပမပရလုံးလဝရိယဆိုတာဘယ်မျိုးတော့လေမျိုးပြောခဲ့ပြီနော်အဲ့လောက်ဆိုပြီးပြီနောက်ကပမပတိကာယဝေဒနာစိတ်ဓမ္မဆိုတဲ့ပရိပဓာန်နဲ့ပတ်သက်ပြီးတော့အတတ်နဲ့ဆုံးကိုယ်တန်တမ်းမှာပဋိကပ်ပြီးတော့နေပါထိုင်ပါနောက်ကပမသမာဓိပမသမာဓိမိမိရဲ့စိတ်ကိုပါလေမှန်မှန်ကန်ကန်တည်ကြည်အောင်ထားပါဆိုတာကတော့ပမထလုံငန်းတစ်ခုခုနဲ့တော့ပါလေစိတ်ကိုမြုပ်နှံပြီးတော့ထားပါလောကီအာယုန်ထဲမှာပဲမြုပ်နှံထားတဲ့ပုဂ္ဂိုလ်တယောက်ကတော့ဘယ်လိုနည်းနဲ့မှပမာတိမဖြစ်နိုင်ဘူးဥပဇာရသမာတိလည်းမဖြစ်နိုင်ဘူးအပ္ပနာသမာတိလည်းမဖြစ်နိုင်ဘူးတကယ်လောကုတ္တရာတရားစခန်းတက်လှမ်းလို့သောပုဂ္ဂိုလ်တယောက်ဒီအပ္ပနာသမာတိအဆင့်မရောက်တော့မှအနည်းဆုံးပါလေဥပဇာရသမာတိအဆင့်တော့ရောက်ရမယ်ဥပဇာရသမာတိဆင့်ရောက်ပြီမှဟောဘက်ကိုပါလေဝိပဿနာစနကုပြီးတက်မှဒီမှာညာစင်တွေဟာသူ့ဟာသူအစင်စင်တက်လာမယ်ကမ္မထမိုင်ကြားတဲ့အခါမှာအကုန်လုံးအပြီးဒီမှာသဘောတရားပါလာဒီတော့အားလုံးကမြတ်စွာဘုရားဟောတာကတကယ်ပြစ္ဆဝေငါ့ကိုတရားနာခံထားပြီးတော့ဟောတဲ့နေရာမှာငါ့ရဲ့ရှိသောယံများတို့မမဒိဋ္ဌိမမပင်ကပ္ပစရှိသောမဲ့ငင်ရှိပါဒီလမ်းကြောင်းတွေဟာတကယ်နိဗ္ဗာန်ကိုရောက်ဖို့အကျင့်ကိလေသာငင်းကြောင်းအကျင့်ဖြစ်တယ်မိစ္ဆိမပရိပတ်အကျင့်ဆိုတာကဒီမှန်မှန်ဒိဋ္ဌိစသောရှင်မျိုးကိုပြောတာပါကာမဒုက္ခလိကနုယောဂစတဲ့လောဘအစွမ်းဖြဲတို့လည်းမရောက်ဘူးအတ္တကိလမတာနုယောဂစတဲ့ဒေါသဒေါမနတာအစွမ်းဖြဲတို့လည်းမရောက်တဲ့မှန်မှန်ဒိဋ္ဌိစသောမဲ့ကံရှိပါလမ်းကြောင်းကသွားမှသားလျင်နိဗ္ဗာန်ဆိုတဲ့လောကုတ္တရာနိဗ္ဗာန်သို့ဧကမုချရောက်နိုင်တယ်ဒါကြောင့်မဲ့ကံရှိပါအကျင့်သည်တကယ်ကောင်းမြတ်သောအကျင့်ဖယားရှင်ကတကယ်တော့ဖယားရှင်ဒီလောက်နဲ့ဟောလို့လည်းပြီးမှာမဟုတ်ဘူးမြတ်စွာဘုရားရွှေနှုတ်တော်နဲ့ဟောပါဥစဉ်တော့အခုဒီမှာပြောနေရတဲ့အတိုင်းသာဖယားနှုတ်နဲ့ဆိုရင်ခဏကလေးရှိမှာဘာလို့မြတ်စွာဘုရားရွှေနှုတ်တော်ကမမြန်ဘူးလားမြန်တယ်ဥစဉ်တော့နမောတ္တဗုဒ္ဓတော်အရဟတော်သမ္မာသမ္ဗုဒ္ဓတော်ကိုတစ်ခေါက်ရွေးပြီးရမြတ်စွာဘုရားရွှေနှုတ်တော်ကဘယ်နှခေါက်လောက်ပြီးမလို့ထင်တော့တရား28ခေါက်ရွေးပြီးတယ်ရွှေနှုတ်တော်ဟုတ်လားအဲ့လောက်ကြီးကိုမြန်တယ်ဥစဉ်တော့ပါမပရိသတ်စကားတစ်ခွန်ပြောတဲ့အချိန်မှာရှာနေတဲ့စကားကရှစ်ဆရှစ်ခွန်ပြီးတယ်ရှန်အနန္တတခွန်းမှာမြတ်စွာဘုရားရာစိတ်ချောက်ခွန်ပြီးတယ်နော်အဲ့တော့ပြိတ္တတွေကပါမန်လောကအတွင်းနဲ့ဒီဟုတ်ပါမလားဖြစ်နေပါမလားဒီလောက်မြန်တဲ့စကားလုံးကိုဘယ်လိုလုပ်လို့နားလည်ပါတယ်ပါမန်ရိုးရိုးဖွင့်နေတဲ့တိတ်ကိုစပိတ်တန်ပြီးတော့နားလည်ဘာမှမသိလိုက်တော့ဘူးဘယ်နဲ့တော့လူတယောက်ရဲ့အပန်းကိုပြောစနေညာ128ဆလောက်တွောလိုက်ရင်ငါတို့ဘယ်လိုလုပ်နားလည်နိုင်ပါလဲမတွေးနဲ့တွေးရအယူဖြစ်သွားမယ်ပါကြတော့အစင်တွေရအစင်တွေရမကြံစည်ရမကြံစင်နိုင်တဲ့နေရာဝါစာအစင်တွေရမပါဘူးလားမြတ်စွာဘုရားကနှုတ်ကထွက်လာသောစကားတော်နဲ့ပတ်သက်ပြီးတော့အဲ့ဒါကိုမကြံစင်မိပါနဲ့ကြံစင်ကိုဉာဏ်မမိသည့်အတွက်ကြောင့်ဘာဖြစ်သမှာတော့ဥမ္မာဒတဝိကာဒတဂါဒီဟောတိအယူဆရတဲ့ပါသွားလိမ့်မယ်။ဖ ဖယားမှာအဲ့ဒီလိုကိုပြောလိုက်တဲ့စကားမြန်မြန်ဆန်ဆန်ဘယ်လောက်ပဲပြောပြောလူတမန်တာအတန်းအတိုက်ပြောကိုယ်ကိုယ်ပြပြနားလေနိုင်လောက်အောင်ဒီအင်္ဂါရမျိုးမပြည့်စုံဖို့အတွက်ဘယ်လောက်ကြောင်းတက်လာတော့လေတန်ရှင်ရဲ့ကဘာတဲ့သင်ဦးဇင်းတို့ကတထိုင်ခဲ့ပြီရှိသေးတယ်နော်အဲ့တော့အဲ့ဒါကိုဟိုပညာများစွာသင်ယူလာတဲ့ပုဂ္ဂိုလ်နဲ့တနေ့တည်းရဲ့တဏှာနဲ့မြသင်ယူလာတဲ့ပုဂ္ဂိုလ်အရေးရှင်းရှင်းမတူဘူးဆိုတာအဲ့ဒါကိုပြောတာနော်ပညာရှိပုဂ္ဂိုလ်စကားတစ်ခွန်ပြောလိုက်တာကဘယ်သူမှဘာမှဝေချလို့မရဘူးပညာမရှိတဲ့ပုဂ္ဂိုလ်လည်းနှိပ်ပေါင်း၄၅၆၀ဘယ်လိုပဲပြောပြောတလွဲစီပဲဖြစ်နေတတ်တယ်နော်ဒါမတူဘူးဆိုတဲ့အကြောင်းကိုပြောတာဒါကြောင့်ဘုရားရှင်ရဲ့စကားလုံးဟာဝါစာအစဉ်တရားကုန်နဲ့ပြည့်စုံတယ်ဆိုတာအလုံးပရိသတ်သဘောပေါက်ဖို့အတွက်ကဲဒီတော့မြတ်ကန်ရှိဖို့သဘောပေါက်ပြီနော်ဒီကဲဒီတဲ့မှာအုပ်စုခွဲတော့မယ်နော်အုပ်စုခွဲတော့မယ်ဒီဓမ္မဆက်ကဘဝအញ្ញက်တရားအနှိမ့်ရှုပ်ပါဒီရှိပါပဲဒီရှိပါကိုဒီလိုသိယုံနဲ့ဘယ်လိုလုပ်ဒီတရားပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေတရားထူရကြတာလဲမြခွန်ထုတ်เสียရှိတယ်။ကဲနေတော့ဥစ္စာနဲ့အုပ်စုခွဲတော့မယ်။မြတ်စွာဘုရားကပရိနိဗ္ဗာန်စံတော်မူခါနီးနောက်ဆုံးမှာတန်းပြုခဲ့တာကဟန္တဒါနိဘိက္ခဝေရကြတယ်နော်။ဟန္တဒါနိဘိက္ခဝေအပန်းလေးနဲ့ထုတ်ပေးပါဥစ္စာကြီးညိုရှင်လို့ပါဟန္တာဒါနိဘိက္ခဝေအမန္တရားမိဝောဝယဓမ္မာသင်္ခါရအပမဒေနသံပါတိတာနောက်ဆုံးမှာလူရင်ကပါလို့အပမဒေနသံပါတိတာဘိက္ခဝေငါဤရှိတညာမြတ်တို့တုမေသင်တို့သည်အပမဒေနမမေ့မလျော်မပုံမဆက်ကောင်းမြတ်သောအပမရာဆိုတဲ့တတိတရားဖြင့်တိဝိတာတိုက်ခံတိလသမာဓိပညာဆိုတဲ့တိုက်ခါသုံးရအကျင့်များကိုမှန်ပါဒေထမိမိတို့ကိစ္စပြည့်မြောက်အောင်ကြိုးစားအားထုတ်နေကြပါပါကိုအားထုတ်တိုက်ခါသုံးရအဲ့ဒီမှာအပ္ပမဒေနပံပါဒေထဆိုတဲ့ကတိုင်းပုံနဲ့ကရိယာပုံကြားမှာဗုဒ္ဓအလိုကကံပုတ်တစ်ခုပါတယ်အဲ့ဒီကံပုတ်သည်တိဝိတာတိုက်ခါတိလသမာဓိပညာဆိုတဲ့တိုက်ခါသုံးရအကျင့်များကိုမှန်ပါဒေထပြည့်ပြည့်စုံအောင်ကျောစာအားထုတ်နေကြပါမြတ်စွာဘုရားနောက်ဆုံးမှာတယ်အဲ့ဒီစကားရဟာတခြားကိုပြောတာမဟုတ်မဲ့ကဲရှိပေါ့အကျင့်နဲ့ကျင့်ပြီးနေပါလို့မှားသွားတာအဲ့ဒါသိရှင်းတာအဲ့တော့ဟိုကတိုက်ခါသုံးပါးနဲ့မဲ့ကဲရှိပေါ့ဘာကွာလဲဘာထူးတယ်ဘယ်လိုများတူနေတာလဲသိစရာလိုတယ်သိရှင်ရဥစ္စံတော်အုပ်စုခွေရတော့ပဲတေကောကောက်ကျဲအဘိဓမ္မာစာမွေးဝေးဖြစ်တဲ့ပုဂ္ဂိုလ်တွေမှန်မှန်ဒိဋ္ဌိဆိုတာပါမဲ့ကဲနော်ပညာမဲ့ကဲမမပင်ကပါမမငငကြံစီတတ်တယ်ဆိုတာလေးပဲပညာရှိလို့သူလည်းပါလေပညာမဲ့ကင်မဲ့ကင်ရှစ်ပါးထဲမှာတီလာနဲ့ဆိုင်သာမဲ့ကင်မမာရီနဲ့ဆိုင်သာမဲ့ကင်ပညာနဲ့ဆိုင်သာမဲ့ကင်တီလာသမာဓိပညာပိုက်ခါ၃ပါးအမိနဲ့အုပ်စုခွဲလိုက်လို့ရှိရင်မမာဒိဋ္ဌိနဲ့မမပင်ကပါသည်ပညာမဲ့ကင်ထဲမှာပါတယ်တုပ်စု Now မမဝါစာမမကမ္မန္တမမအာဇီဝဆိုတဲ့အလေ၃ပါးကတော့တီလမဲ့ခင်အုပ်စုတင်မှာပါတယ်တီလတိုက်ခါလို့ခေါ်တယ်နောက်တစ်ခါနောက်ကနောက်ဆုံး၃ပါးဘူးတော့မမဝါယမမမပတိမမပမာရိဆိုတဲ့ဒီ၃ပါးကတော့ပမာရိမဲ့ခင်လို့ခေါ်တယ်မဲ့ခင်၈ပါးထဲမှာရှေ့ဆုံး၂ပါးကပညာမဲ့ခင်ပညာတိုက်ခါထဲမှာတွင်ရတယ်အလေသုံးပါးကသီလမဲ့ခင်သီလတိုက်ခါအထင်မှာတွင်ရတယ်။နောက်ဆုံးသုံးပါးကတော့သမာဓိမဲ့ခင်သမာဓိတိုက်ခါအောက်စုထင်ပါခင်တိုက်ခါသုံးပါးနဲ့ခွဲလို့ရှိရင်တိုက်ခါစတာကျင့်ရမယ်။အကျင့်လို့ပြောတာ။ပညာတိုက်ခါအနေနဲ့မမာဒိဋ္ဌိမမာသင်္ကပ္ပဖြစ်အောင်ကျင့်ပါလို့ပြောတာ။သီလမဲ့ခင်အနေနဲ့ပမာဝါစာပမာကမ္မရာပမာအာဇီဝဖြစ်အောင်စောင့်တည်ပါလို့ပြောတာ။ပမာရိမေကံအနေနဲ့ပမာဝါယမပမာသတိပမာသမာဓိဒီသုံးမျိုးဖြစ်အောင်ပမာရိရောက်ကြိုးစားပါစုစုပေါင်းပမာဒိဋ္ဌိပမာသင်္ကပ္ပကပညာမေကံပမာဝါစာပမာကမ္မရာပမာဇိဘကတိလမေကံပမာဝါယမပမာသတိပမာသမာဓိကပါလေသမာဓိမေကံအဲ့တော့မေကံ၃ပါးကိုအုပ်စုခွဲလေတိလသမာဓိပညာပိုက်ခါအားဖြင့်ဆိုင်တာတီလာက1ပမာရိက2ပညာက3မဲ့ခင်ကြတဲ့အခါမှာဘုရားကဘာကိုထည့်တာနော်ပညာမဲ့ခင်ကိုနံပါတ်1ထားတယ်တီလာကိုဒုတိယထားတယ်ပြီးမှပမာရိကိုတတိယထားတယ်ဒါဆိုင်ပုံလေးနည်းနည်းကြွားသွားတာဒါတွေကိုမြတ်စွာဘုရားကငါဘုရားရဲ့သာသနာအဆုံးမှာတရားတွေဟာ1အာရိကလျာဏအစာကြီးကောင်းခြင်း2မိစ္ဆေကလျာဏပါနော် အလေဤကောင်းခြင်းသုံးပရိယောသနာကလျာဏအဆုံးဤကောင်းခြင်းကောင်းခြင်းသုံးဖြာနှင့်ပြည့်စုံသောငါဘုရားသာသနာပါလို့ဆိုထားတယ်ကောင်းခြင်းသုံးဖြာနှင့်ပြည့်စုံသောသာသနာလို့ပြောလိုက်တာနဲ့သီလသမာဓိပညာပိုက်ခါသုံးပါးပြည့်စုံတဲ့သာသနာလို့ပြောတာလေအတူတူပဲသာသနာဆိုတာဆုံးမတနည်းမဲ့ကန်ရှိပါအကျင့်အပြည့်ဝရှိသောသာသနာဆိုတာလေအတူတူပဲနော်ပြန်ပြောမယ်အာရိကလျာဏမေဇေကလျာဏပရိယသနာကလျာဏငါဘုရားဟောထားတဲ့အဆုံးမသာသနာမှာအာရိကလျာဏအစကလေးကောင်းတယ်မေဇေကလျာဏအလေကလေးကောင်းတယ်ပရိယသနာကလျာဏအဆုံးကလေးကောင်းတယ်လို့ပြောတယ်တနည်းသီလသမာဓိပညာပိက္ခာ၃ပါးလုံးပြည့်စုံနေတဲ့သာသနာအဆုံးမတနည်းမေကန်ရှိပါအကျင့်အပြည့်ဝရှိသောသာသနာလို့ခေါ်တယ်ဒီတော့အာရိကလျာဏမြတ်စွာဘုရားအဆုံးမသာသနာအစာရေကောင်းတဲ့စတာတခြားကိုပြောတာအစစလားသီလကိုပြောတာဟုတ်လားမြတ်စွာဘုရားအဆုံးမတိုင်းကြင်ကြံကြို့ကိုအားထုတ်တဲ့ပုဂ္ဂိုလ်တရားဒီပမ္မဝါစာပမ္မကမ္မရာပမ္မအာဇီဝဒီသီလကလည်းလုံရှင်ရမယ်သီလဒီသာသနာတို့အစဟုတ်လားသာသနာမြတ်စွာဘုရားအဆုံးမတိုင်းတကိကိုအမျက်ဆုံးလမ်းဆိုင်ကိုလိုချင်တဲ့ပုဂ္ဂိုလ်တရားရဲ့ဒီသာသနာမှာအခြေခံတရားဒီပါလေပမ္မဝါစာဖြစ်ရမယ်ပမ္မကမ္မရာဖြစ်ရမယ်ပမ္မအာဇီဝဖြစ်ရမယ်ပမ္မဝါစာပမ္မကမ္မရာပမ္မအာဇီဝသုံးပါးလုံရှင်ရသီလဝိသုဒ္ဓိဖြစ်ပါပြီတဲ့ကိုယ့်အကိုကြည်ပမ္မဝါစာမုသာဝါဒကင်းသွားပြီပိသုနာဝါစာကင်းသွားပြီပုရုသဝါစာကင်းတယ်ပမ္မပလပကင်းသွားပြီဆိုရင်နှုတ်နဲ့ပတ်သက်ပြီးတော့အကုသိုလ်တရားတွေကျူလွန်စရာရှိသေးလားမရှိတော့ဘူးနော်ပမ္မဝါစာပမ္မကမ္မန္တဆိုရင်ဒီမက္ကန်လမ်းကြောင်းလုံရှင်လိုက်တဲ့နေ့တပြိုင်နက်ပါဏာတိပါရမဖြစ်တော့ဘူးအနိန္ဒာမဖြစ်တော့ဘူးကာမေတုမိစ္ဆာစာတာမဖြစ်တော့ဘူးသူလည်းပဲပါလေတီလာတယ်လုံချုံပြီးဖြစ်သွားတယ်မှန်မှန်အာဇီဝကြတယ်ကာယရောဝစီရောနှမျိုးလုံးတီလာဆိုတာကချိုးပေါက်တာကစိတ်နဲ့ပတ်သက်ပြီးတော့တီလာမပြည့်ဘူးနော်ကိုယ်နှုတ်နှစ်ပါးပေါ်မှာစိတ်မှာတောင်းကျန်လာတဲ့စိတ်ရဲ့ထကြွတောင်းကျန်မှုမကောင်းတဲ့အငိတ်ကြီးတွေဟာကိုယ်ပေါ်မှာတင်စားပြီးတော့ကျူးလွန်မိနေအဖြစ်ဖြစ်တယ်နှုတ်ပေါ်မှာတင်စားပြီးဖြစ်ရင်တီလာချိုးပေါက်တယ်ကိုယ်နှုတ်နှစ်ပါးကသူ့ဟာသူမရှုပ်ဖောက်ဘူးဆိုလို့ရှိရင်တခုခုမရှုပ်ဖောက်ဘူးဆိုရင်အဲ့ဒီဒီလာမပြည့်စုံဘူး။ဒါကြောင့်ကိုယ်ရဲ့နှုတ်ရဲ့နှစ်ပါးလုံချုံစွာ something လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကပါလေသီလဝိသုဒ္ဓိဖြစ်တယ်။ကိုယ်နှုတ်နှစ်ပါးဆိုတာကတခြားကိုပြောတာမဟုတ်ဘူး။ပမ္မဝါစာပမ္မကမ္မရာပမ္မအာဇီဝပြောတဲ့အခါမှာမုသာဝါဒစာသောဝစီတုစရိုက်လေးပါကဲမယ်။ပမ္မကမ္မရာအလုလုတဲ့နေရာမှာပါဏာတိပါဒစာသောကာယတုစရိုက်ကဲမယ်။ပမ္မအာဇီဝအသက်မွေးတဲ့နေရာမှာကာယတုစရိုက်ဝစီတုစရိုက်ငွေတဲ့ကဲမယ်။အဲ့ဒီရတဲ့ကဲနေတဲ့ပုဂ္ဂိုလ်တရားဟာအလိုလျောက်ပါလေတီလာတိုက်ခါပြည့်စုံပြီးသားပါဒါကြောင့်ပမ္မဝါစာပမ္မကမ္မနာပမ္မအာဇီဝဘာလို့ခေါ်တော့တီလာတိုက်ခါတီလာမဲ့ကင်လို့ခေါ်တဲ့အဲ့ဒါသာသနာတို့အစတီပါလေတီလာဒါကြောင့်ငါဘုရားသာသနာဟာတီလာဆိုတဲ့ပမ္မဝါစာပမ္မကမ္မနာပမ္မအာဇီဝတီလာတိုက်ခါနဲ့ပြည့်စုံသည်တို့ညာအာရိကလျာဏအစဤကောင်းတယ်လို့ပြောတာနောက်အလေးကောင်းတာဆိုတာကတခြားကိုပြောတာမဟုတ်ဘူးတကယ်လောကုတ္တရာတရားတို့ကိုကြံ့ကြံ့ကြို့ကအလုံးလုံးမစ္စတာပုဂ္ဂိုလ်တရားဟာမာမဝါယမဝိရိယစာလေရှိရမယ်မာမတတိတတိတရားလက်ခံထားမယ်သမာဓိစိတ်ကိုတည်ငြိမ်ထားမယ်ပမ္မထလုံငတ်တစ်ခုခုကိုပြီးပြီးပြင်းပြင်းကြိုးစွန်းအထောက်ရတဲ့မာမဝါယမပမ္မတတိပမ္မသမာဓိတားတရားပါလေသမာဓိမဲ့ကံအဲ့ဒီပမ္မသမာဓိမဲ့ကံလမ်းကြောင်းပေါ်မှာရှောက်လန့်နေတဲ့ပုဂ္ဂိုလ်ရဲ့ပဏ္ဏာမှာလောဘဒေါသစသောအကုသိုလ်တရားဆိုတဲ့ထကြွတောင်းကြမှုမဖြစ်တော့ဘူးခရယဗုဒ္ဓနုဒ္ဓိအာနာပါနသီစသည်ဖြင့်သမထလုံငန်းနဲ့ထုံဝမ်းထားတဲ့ပုဂ္ဂိုလ်ရဲ့တရားပန္တာမှာအကုသိုလ်တရားတွေဟာထကြွတောင်းကြောင်းရင်စိတ်ဟာတိုက်ကိုတင်ငြိမ်သွားတယ်အဲ့ဒါကိုသမာဓိတိုက်ခါလို့ပဲအဲ့ဒါသီလကနေပြီးတော့နောက်ထပ်တစ်ဆင့်တည်းတည်းပါလေသမာဓိပညာဆင့်ရောက်ပြီလားမရောက်သေးဘူးသူ့ကိုအဲ့ဒါကိုမိစေကလျာဏငါဖြည့်သာသနာသီလပြည့်စုံမဟုတ်ဘူးနောက်ထပ်တစ်ဆင့်တည်းရင်သမာဓိအလေးအလေးပါလေကောင်းခြင်းသမารိဆိုတဲ့နေရာဥပ္ပစာရသမารိအပ္ပနာသမารိအစံရောက်ပြီးတော့ပုဂ္ဂိုလ်တယောက်တည်းတကယ်လောကုတ္တရာတရားတို့ကိုရဖို့တော့ဝိပဿနာတရားပွားမြတ်ကြိုးကိုအတုလာပြီးဆိုလို့ရှိရင်ထိုပုဂ္ဂိုလ်ရဲ့ပန္တာမှာမဲ့ဖို့ဆိုတဲ့အသီးပွင့်ပွင့်လာသည့်အတွက်ကြောင့်ပမ္မာဒိဋ္ဌိပမ္မာသင်္ကပ္ပဆိုတဲ့ဝိပဿနာပမ္မာဒိဋ္ဌိဖြစ်လာပြီးဆိုရင်တော့ငါဘုရားရဲ့သာသနာဟာပါလေအစွန်ဤကောင်းခြင်းနဲ့လေပြည့်စုံတယ်ဒါကြောင့်မြတ်စွာဘုရားသာသနာကငါဘုရားဤသာသနာသည်အစိုက်ဤကောင်းခြင်းနဲ့ပြည့်စုံတဲ့ဆိုတာဘယ်သူပြောတာတော့ပမ္မဝါစာပမ္မကမ္မရာပမ္မအာဇီဝငါဖျားရဲ့တပည့်သားကအစိတ်မှန်ရင်ပမ္မဝါစာပမ္မကမ္မရာပမ္မအာဇီဝမဲ့ကန်တရားနဲ့ပြည့်စုံနေတဲ့ဆိုတာပါလေသာသနာ့အစိုက်ဤကောင်းခြင်းငါဖျားဤသာသနာအလေးဤကောင်းတဲ့ဆိုတာကပါလေပမ္မဝါယမပမ္မသတိပမ္မသမာဓိမဲ့ကန်လမ်းကြောင်းပေါ်မှာလည်းငါဖျားတပည့်သားက၆ဆိုင်နဲ့ဒါသာ၌လေကောင်းတယ်ငါဖျားဤသာနာအစွန်ဤကောင်းခြင်းနဲ့ပြည့်စုံတဲ့ဆိုတာအဲ့ဒီပမ္မဝါစာစသောအောက်ကသီလမဲ့ကန်သမာဓိမဲ့ကန်နဲ့ပြည့်စုံမဟုတ်ဘူး တကယ်မာမဒိဋ္ဌိဆိုတဲ့ဗာလဲဝိပဿနာမာမဒိဋ္ဌိနော်ဇာနာမာမဒိဋ္ဌိမက္ခမာမဒိဋ္ဌိရောက်အောင်လည်းပဲကြံ့ကြံ့ကြိုးကိုပွားမြဲအားထုတ်နေသည်ပြငါပြည့်ဤသာသနာမှာဗာလဲသီလဆိုတဲ့အစာဤကောင်းခြင်းတမာရီဆိုတဲ့အလေဤကောင်းခြင်းပညာဆိုတဲ့အစွန်ဤကောင်းခြင်းကောင်းခြင်းသုံးဖြာနဲ့ပြည့်စုံသောသာသနာလို့ဘုရားရှင်ကဟောတာဒီနဲ့ကြံ့ကြံ့ကြိုးကိုအားထုတ်ရင်သူကဘာဖြစ်သမားနော်လောကုတ္တရာတရားသူကိုရရှိနိုင်တယ်အဲဒါသုံးနိုင်ခွဲတော်ပြန်ပြီဘာမှမကြတတ်ဘူးလို့ထင်တာနော်နောက်တစ်ကြိမ်တော့ကြံသေးတာပေါ့နော်အဲတော့နောက်ပိုင်းကိုနေကချိန်ပါပြီးမှမက်ကချိန်ပါလို့မပြီးသေးပါဘူးဥစဉ်မက်ကပြည့်စင်နဲ့ရှင်းရအောင်ပါဒီမှာပါမကပုတ်တန်နေနဲ့ရှင်းတာပထမနဲ့ဘာမှမရှင်းရသေးဘူးအဲတော့ဖယားရှင်ဒီရလေးကိုဟောဥစဉ်တော့စာအုပ်ထဲမှာပါတဲ့အတိုင်းဓမ္မစကားပွားနာသုတ်တံဟောမယ်ဥစဉ်ထင်တာကတမိနေတော့မကြလိုက်ဘူးဒါလေးနဲ့ရှင်ကွမ်းဉာဏ်သောတာပန်တည်းမဖြစ်နိုင်ဘူးဥစဉ်တွေးကြဒါလက္ခဏာရသပစ္စုပနာပရထဏနဲ့ဖယားဟောကိုဟောမှာပဲကိုသိတာတော့မှဒီလောက်ဟောစေဖယားကဘလောက်တိမှအခြေရှိပြီးဟောမှာတရားသူမရရအောင်သူဟောမှာပဲနော်အဲ့တော့ဥစဉ်လည်းဉာဏ်မီသလောက်အခုသုတ်နိုင်နေတဲ့တမျိုးအဘိဓမ္မာနေတဲ့တဘုံနောက်ပထမနဲ့တမျိုးနောက်တခြင်းကြတဲ့ကရှင်းအောင်မယ်ဒါဓမ္မစကားပွားနာသုတ်တံဒီနေ့မပြည့်ရင်လေနောက်နေ့ကြပြည့်ရမှာဒီအထိမှပါတဲ့မက္ကန်ရှိပါပြည့်ရင်ကျန်တဲ့တုတ်တန်နဲ့မှန်သမျှသည်ပါလေမဲ့ခင်ရှိဘက်ကိုအရှိခံပြီးမှအကောင်လုံးရှင်းတော့မှာဖြစ်သည့်အတွက်ကြောင့်ဒါကိုရှင်းလဲဖို့ရည်ကြီးတယ်။အဲဒါနောက်တတိယဘက်အရှင်းကြပါဦးစေဆက်ရမှာဖြစ်ပါတယ်။အာလုံပရိသတ်လေးဆိုဣဒံမေပုံညာနိဗ္ဗာနတသစ္စယောဟောတုယနေ့ယခုကျောစာအာထုတ်မင်ကြောရသောဥသောကောင်းမှုအကြောင်းစုသည်ဒုက္ခခတ်သိရှုံညီရာမှညနေပန်းသို့မရောက်ရအောင်ပို့ဆောင်နိုင်သည်ဖြစ်ပါစေတည်း။